Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်ပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်2019ခုနှစ်မေလ2ရက်အင်္ဂါနေ့မနက်6နာရီကနေ9နာရီထိအစီအစဉ်တွေကို line to meter 2430.40 တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမှာရှားပေါင်ပါဒီမနက်အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါပါရှင
်မင်္ဂလာမနက်ခင်ပါခင်ဗျာကျွန်တော်ကတော့ဇောင်းလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ကောင်းမွန်တဲ့အခြေအနေတွေအောက်မှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဦးနဲ့တွေ့ဆုံမယ်လို့သမရထွန်းကပြောပါတယ်ကမ္ဘာအလုတ္တမားနေ့မေဒီနေ့မှာကမ္ဘာတဝန်းကအလုတ္တမားတွေချီတက်ဆန္ဒပြခဲ့ကြပါတယ်ဥရောပသုံးနိုင်ငံကိုတွားရောက်လည်ပတ်နေတဲ့ဒေါက်ဆန်ဆူဂျီဟာဒီကနေ့မှာ EU ခေါင်းဆောင်အနေနဲ့တွေ့ဆုံဖို့ရှိနေပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုမှတ်အင်ဂျင်နိုင်တဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ပါရှင်သတင်းတွေပြည်နှားဆင်ကြမယ်သတင်းလွှာတွေထဲမှာတော့
ဒေါက်ဆန်ဆူဂျီလာလာကတော့ရခိုင်ပြည်မြောက်ဖက်နယ်စပ်မှာဖြစ်နေပိစားနေတဲ့ပတ်သက်ပြီးတော့သတင်းအမှားတွေပဲနိုင်ငံညာရနေပြီသတင်းအမှန်တွေကိုနိုင်ငံညာမရရဘူးမရကြဘူးလို့ဆိုသူတို့ပုံမှန်
နိုင်ငံတော်တမင်ငံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့ဥရောပခီးစဉ်နဲ့ပတ်သက်ပြီးဘာလင်တက္ကသိုလ်ကကတိကဟောင်းဦးခင်မောင်စောပြောသွားတာပါအပြည့်အစုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီအကြောင်းနဲ့အတူဒေါအောင်ဆန်းစုကြည်ရဲ့ဥရောပခီးစဉ်ပေါ်မျောလင့်ချက်တွေပြီးတော့ရှမ်းပြည်နယ်ဘက်မှာတိုက်ပွဲတွေပြန်လည်ဖြစ်ပွားနေတယ်ဆိုတာတွေကိုပါနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့မတ်အင်ဂျင်နိုင်တို့ပြောပြပေးပါမယ်ရှင်
မြောက်ကိုရီးယားအရေးကိုကင်တွယ်ဖြစ်ရှင်းတဲ့နေရာမှာစီးရေးအရလှုပ်ဆောင်မဲ့ကိစ္စလည်းပါဝင်တယ်လို့ပြောကြားပြီးရပ်ပိုင်းကြမှာပဲသမ္မတဒေါ်နယ်ထရမ့်ကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဦးနဲ့တွေ့ဆုံမယ်လို့အင်္ဂါနေ့မှာပြောကြားလိုက်ပါတယ်မြောက်ကိုရီးယားကပဲထိန်တပ်ဒုံးကျည်စမ်းသပ်ပစ်လွတ်မှုတွေလှုပ်ဆောင်နေတယ်လို့6ကြိမ်မြောက်မြေအောင်နျူကလ িয়ার စမ်းသပ်ဖောက်ခွဲဖို့အတွက်ပြင်ဆင်နေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေကြမှာပဲမြောက်ကိုရီးယားပေါ်ထားတဲ့အမေရိကန်ရဲ့မူဝါဒတိတိတသာပြောင်းလဲမဲ့အရေးလက္ခဏာထွက်ပေါ်လာတာပါကင်ဂျွန်ဦးနဲ့တွေ့ဆုံဖို့အခြေအနေပေးရင်သူတွေ့ဆုံမှာဖြစ်ကြောင်းအဲ့ဒီလိုတွေ့ဆုံမယ်ဆိုတဲ့နေရာမှာမှန်ကန်တဲ့အခြေအနေတွေဖြစ်ဖို့တော့လိုတယ်လို့ဘလုံးဘတ်သတင်းဌာနနဲ့ပြုလုပ်တဲ့မေးမြန်းခန်းအတွင်းသမ္မတထရမ့်ကတနင်္လာနေ့မှာပြောပါတယ်။နိုင်ငံရေးသမားအများစုကတော့အခုလိုပြောမှာမဟုတ်ကြောင်းဒါပေမဲ့အခြေအနေပေးရင်ကင်ဂျွန်ဦးနဲ့တွေ့မှာဖြစ်ကြောင်းသမ္မတထရမ့်ကပြောပါတယ်။သမ္မတထရမ့်နဲ့ကင်ဂျွန်ဦးတွေ့ဖို့အလံဝေသေးကြောင်းမြောက်ကိုရီးယားအနေနဲ့သူ့ရဲ့ရန်လိုတဲ့သဘောထားသဘောနဲ့နျူကလ িয়ার လက်နက်တိစောက်မှုအစီအစဉ်တွေမရဆိုင်မချင်းတွေ့ဆုံမှုမဖြစ်နိုင်ကြောင်းအမေရိကန်သမ္မတအင်ဗျူတော်ပြောခွင့်ရရှောင်းစပိုက်ဆာကတနင်္လာနေ့မှာပြောပါတယ်တွေ့ဆုံမှုမကြာခင်ကာလအတွင်းမှာဖြစ်နိုင်ခြင်းသူ့အနေနဲ့မမြင်ကြောင်းနဲ့လက်ရှိအခြေအနေတွေကလည်းတွေ့ဆုံမှုအတွက်မဖြစ်နိုင်သေးကြောင်းလည်းရှောင်းစပိုက်ဆာကပြောကြားခဲ့ပါတယ်
မေလ၁ရက်နေ့ကကြောက်တဲ့မေဒီကပအလုတ်သမားနေ့အထိမ်းမဲ့အမေရိကန်ပြည်ထောင်စုအပါဝင်နိုင်ငံတကာမှဆန္ဒပြပွဲတွေကျင်းပခဲ့ကြပါတယ်။ပြင်သစ်တူရကီအပါဝင်နိုင်ငံအတော်ချို့မှမေဒီနေ့ချီတက်ဆန္ဒပြပွဲတွေဟာအာနာရှင်ဆန်နဲ့အုပ်ချုပ်မှုအမျိုးသားရေးဝါဒပြင်းထန်တဲ့လက်ရာဇွန်းနိုင်ငံရေးအဖွဲ့တွေအင်အားကောင်းလာမှုတို့အပေါ်ဒေါသထွက်နေတဲ့ဆန္ဒပြသူတွေကြောင့်အကြမ်းဖက်ဆန္ဒပြပွဲတွေဖြစ်ခဲ့ကြပါတယ်။အစ္စတန်ဘူမြို့တော်တက်ဆင်ရင်းပြင်းမှာတနင်္လာနေ့ကဆူဝေးဆန္ဒပြတဲ့လူအုပ်ကြီးကိုရဲတွေကမျက်ရည်ယိုပုံးတွေနဲ့ပစ်ခတ်ဖြိုခွဲခဲ့ပါတယ်။ဒါ့အပြင်လူပေါင်း200ထက်မနည်းကိုလည်းဖမ်းဆီးခဲ့ပါတယ်။ရုရှားနိုင်ငံမှာတော့လူပေါင်း300,000မေဒီနီအထိမ်းမဲ့ချီတက်ဆန္ဒပြခဲ့ကြပါတယ်။မော်စကိုမြို့တော်နဲ့စိန့်ပီတာစဘတ်မြို့အပါအဝင်နိုင်ငံအနှံ့မြို့အတော်များများမှဆန္ဒပြသူတွေကိုရဲတွေကဖမ်းဆီးရမှာလူပေါင်း120,000အဖမ်းခံခဲ့ရတယ်လို့ဆန္ဒပြပွဲစီစဉ်သူတွေကပြောပါတယ်။ပြင်သစ်ဒုတိယအကြော့သမရရွေးကောက်ပွဲဝင်မဲ့လက်ရာဇွန်းအမျိုးသားရေးဝါဒီ Marine Lapin ကိုမကြေနှက်ကြတဲ့ Paris မြို့တော်ကဆန္ဒပြသူတချို့ကတော့မီးလောင်ဘုံးတွေပစ်ခတ်ဖောက်ခွဲမီးလောင်ဘုံးတွေနဲ့ပစ်ပေါက်ခဲ့ကြတယ်လို့ရဲတွေနဲ့ပဋိပက္ခဖြစ်ခဲ့ကြပါတယ်။အာရှနိုင်ငံတွေမှာလည်းမေဒီနီအခမ်းအနားကျင်းပရမှာမြန်မာနိုင်ငံမှာအလုတ္တမအခွင့်အရေးနဲ့ပတ်သက်တဲ့ဆွေးနွေးပွဲတွေပြုလုပ်ခဲ့ပါတယ်။ကမ္ဘောဒီးယားနိုင်ငံမှာတော့ဖနွန်ပင်မြို့တော်မှာအထည်ချုပ်စက်ရုံအလုတ္တမ1,000+ဟာအနေဆုံးလောကလာစာတုံမြင်မှုနဲ့လွတ်လပ်စွာစုယုံခွင့်စတဲ့အချက်တွေကိုတောင်းဆိုခဲ့ကြပါတယ်ဖိလစ်ပိုင်နိုင်ငံမှာတော့စနစ်ပြောင်းဖို့ဆန္ဒပြသူတွေကတောင်းဆိုဆန္ဒပြခဲ့ကြပြီးဟောင်ကောင်နဲ့တိုင်ပေတို့မှာတော့မေဒီနစ်ချီတက်ဆန္ဒပြပွဲတွေရှိခဲ့ပါတယ်ရှင
်ကမ္ဘာအလုတ္တမနဲ့မေဒီနစ်အထိမ်းအမှတ်အဖြစ်နဲ့တနင်္လာနေ့ကအမေရိကန်နိုင်ငံဝါရှင်တန်ဒီစီမြို့တော်မှာလည်းထောင်နဲ့ချီတဲ့ပြည်သူတွေသမရအင်ဗျူတော်ရှိရာကိုချီတက်ဆန္ဒပြခဲ့ကြပြီး Yes we can ဆိုတဲ့သမရဘာရကိုဘာမရွေးကောက်ပွဲမဲ့ဆွေစီယုံစဉ်ကာလကအသုံးပြုခဲ့တဲ့ဆောင်ပုဒ်ကိုအင်္ဂလိပ်လိုရောစပိန်ဘာသာနဲ့ပါကြွေးကြော်ချီတက်ခဲ့ကြပါတယ်။ဝါရှင်တန်ဒီစီမှာပြုလုပ်တဲ့ချီတက်ဆန္ဒပြပွဲဟာကမ္ဘာတဝန်းမှာကျင်းပကြတဲ့အလုတ္တမားတွေရဲ့အခွင့်အရေးကိုတောင်းဆိုပြီးသပိတ်မောက်ဆန္ဒပြကြတဲ့အလုတ္တမားတွေနဲ့ချိတ် အလုတ်သမားနေ့နဲ့ချိတ်ဆက်ပြုလုပ်တာလည်းဖြစ်ပါတယ်ဒါပေမဲ့ဝါရှင်တန်ဒီစီမှာကျင်းပတဲ့ချိတ်ဆက်ဆန္ဒပြပွဲကတခြားနေရာတွေနဲ့မတူတာကတော့သမ္မတဒေါ်နယ်ထရမ့်ရဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာဥပဒေကိုဆန့်ကျင်တာနဲ့အမေရိကန်စီးပွားရေးမှာပြပကနေလာရောက်အခြေချနေထိုင်သူတွေရဲ့အရေးပါတဲ့အခက်အခဲတွေကိုမိမောင်းထုတ်ပြခဲ့ကြတာဖြစ်ပါတယ်ဝါရှင်တန်ဒီစီမြို့မှာစီးပွားရေးလုပ်ငန်းပေါင်း150လောက်တင်းနှင်လာနေကပိတ်ခဲ့ပြီးအများစုကတော့စားတောက်ဆန်နေတဲ့ဥပဒေအကျိုးဆောင်ရုံးတွေဖြစ်ပါတယ်တခြားစီးပွားရေးလုပ်ငန်းတွေကတော့ဆန္ဒပြပွဲမှာပါဝင်ကျင်နေဆိုရင်လှုပ်အားကပေးပြီးတရက်စာခွင့်ပေးခဲ့ပါတယ်
လက်ရှိကမ္ဘာကြီးမှာသတင်းမှန်တဲ့သတင်းအမှားကြားစစ်ပွဲဖြစ်နေတယ်လို့ American အသံလွှင့်ဌာန VOA ရဲ့မိခင်အဖွဲ့အစည်းဖြစ်တဲ့အသံလွှင့်လုပ်ငန်းအုပ်ချုပ်ရေးမှူးများဘုတ်အဖွဲ့ BBG အကြီးအကဲ John Lansing ကပြောကြားလိုက်ပါတယ်မနေ့ပြန်ဗုဒ္ဓဘုနေ့မှာကြောက်မယ် World Press Freedom Day ကမ္ဘာသတင်းလွတ်လပ်ခွင့်နေ့အထိမ်းအမှတ်ဖြစ် BBG နဲ့ Washington DC မှာရှိတဲ့ George Washington တက္ကသိုလ်ကသတင်းနဲ့လူထုဆိုင်ရာဌာနတို့ကနေတနင်္လာနေ့ကပူးတွဲပြုလုပ်တဲ့ဆွေးနွေးပွဲမှာ John Lansing ကအခုလိုပြောဆိုခဲ့တာဖြစ်ပါတယ်ဒီကရဲ့ American ရွေးကောက်ပွဲမှာ Russia ကဝင်ရောက်ဆွတ်ဖက်ခဲ့တဲ့ဆိုတဲ့ဆွဆွဲမှုတွေနဲ့ပတ်သက်လို့လည်းသူကထည့်သွင်းဆွေးနွေးခဲ့ပါတယ်။ထင်အောင်ထင်မှားလှုပ်ထားတဲ့သတင်းမှားတွေထွက်ပေါ်ခဲ့တာကပြည်သူတွေအတွက်စိုးရိမ်စရာဖြစ်ပြီးသတင်းချက်လက်မှန်တွေသိရဖို့အားထုတ်လုပ်တင်တယ်လို့ပြောပါတယ်။မဟုတ်ရင်တော့ဘလို့အကျိုးဆက်တွေဖြစ်လာမလဲဆိုတာသူ့အနေနဲ့စိုးရိမ်မိတယ်လို့လည်း Mr. Lansing ကပြောသွားပါတယ်။အဲ့ဒီဆွေးနွေးပွဲကို CNN, NPR စတဲ့နာမည်ကြီးသတင်းဌာနကတာဝန်ရှိသူတွေလည်းတက်ရောက်ဆွေးနွေးခဲ့ပါတယ်ရှင်။
UAV ဝိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။ဘယ်လ်ဂျီယံနိုင်ငံဘရာဆဲမြို့တော်မှာရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ဟာဒီကနေ့အင်္ဂါနေ့မှာ EU ဥရောပကောင်စီဥက္ကဋ္ဌဒေါနယ်တက်စ်နဲ့တွေ့ဆုံမှာဖြစ်သလို EU နိုင်ငံသားရေးနဲ့လုံခြုံရေးမူဝါဒဆိုင်ရာအကြီးအကဲလည်းဖြစ်တဲ့ဥရောပကော်မရှင်ဥက္ကဋ္ဌဒုဥက္ကဋ္ဌလည်းဖြစ်တဲ့ဖက်ဒရီကာမိုဂယ်ရီနီနဲ့တွေ့ဆုံမှာဖြစ်ပါတယ်။ဒီတွေ့ဆုံပွဲတွေပြီးသွားရင်တော့တွေ့ဆုံဆွေးနွေးမှုနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲကိုဘရာဆဲလ်စ်စံတော်ချိန်နေ့လည်း2နာရီခွဲမှာပြုလုပ်ဖို့ရှိတယ်လို့ EU နိုင်ငံသားရေးနဲ့လုံခြုံရေးမူဝါဒဆိုင်ရာယုံပြောခွင့်ရသူက VOA ကိုအတိအပြုပြောဆိုပါတယ်ဒီနေ့မေလ၂ရက်နေ့မှာပဲဘယ်လ်ဂျီယံဘီယံဖိလစ်ပိုင်နဲ့လည်းဒေါန်ဆန်းစုကြည်တွေ့ဆုံမယ်ဆိုတာကိုဘယ်လ်ဂျီယံဘီယံယုံကသတင်းထုတ်ပြန်ထားပါတယ် EU ဥရောပသမဂ္ဂယုံဆိုင်တဲ့ဘယ်လ်ဂျီယံကိုနိုင်ငံတော်အကြီးအကဲတယောက်အနေနဲ့ဒေါန်ဆန်းစုကြည်တွေ့ရောက်တာဒါဟာပထမဆုံးအကြိမ်ဖြစ်ပါတယ်ဘယ်လ်ဂျီယံခီးစဉ်ပြည်တော့ဒေါန်ဆန်းစုကြည်ဟာအီတလီနိုင်ငံကိုမေလ3ရက်နေ့မှာခီးဆက်မှာပါမေလ3ရက်နေ့ကျရင်တော့အီတလီနိုင်ငံသားရေးဝန်ကြီးအန်ဂျယ်လီနိုအယ်ဖာနိုနဲ့တွေ့ဆုံဆွေးနွေးဖို့စီစဉ်ထားပါတယ်အီတလီအထက်လွှတ်တော်မှာအီတလီအမျိုးသမီးများအဖွဲ့ဆိုင်ရာဆွေးနွေးပွဲမှာဒေါန်ဆန်းစုကြည်အဖွဲ့မင်းကွန်းပြောကြားမယ်လို့ဆိုပါတယ်2013ခုနှစ်တုန်းကလည်းဒေါန်ဆန်းစုကြည်အီတလီနိုင်ငံကိုတွေ့ရောက်ခဲ့ပူးပါတယ်အဲဒီတုန်းကနိုဘယ်ကြီးညာရေးဆုရှင်ဒေါန်ဆန်းစုကြည်ကိုအီတလီအစိုးရကရောမမြို့တော်မှာဂုဏ်တူးဆောင်နိုင်ငံသားဘွဲ့ပေးအပ်ခဲ့ပါတယ်ဒီခီးစဉ်အခုခီးစဉ်အတွင်းမှာတော့ဗာတီကန်နန်းတော်မှာပိုယဟမင်းကြီးဖရန်စစ်စ်နဲ့ဒေါန်ဆန်းစုကြည်တို့တွေ့ဆုံဖို့ရှိတယ်ဆိုတော့သတင်းတွေထွက်ပေါ်နေပေမဲ့လည်းအတိမပြုတ်နိုင်သေးပါဘူးမေလ၄ရက်နေ့ကျရင်တော့ဒေါန်ဆန်းစုကြည်ဟာဗြိတိန်နိုင်ငံကိုခီးဆက်မှာဖြစ်ပါတယ်
American Federal ပြည်ထောင်စုစနစ်ကိုလေ့လာဖို့မြန်မာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကကိုယ်စားလှယ်တွေအပါအဝင်မြန်မာအစိုးရနဲ့တက်မတော်အဆင့်မြင့်အရာရှိတွေလွတ်တော်ကိုယ်စားလှယ်တွေစုစုပေါင်း15ဦးပါဝင်တဲ့အဖွဲ့ဟာ American Washington DC မြို့တော်ကိုရောက်ရှိနေပါတယ်American နိုင်ငံသားရေးဌာနရဲ့နိုင်ငံတကာခေါင်းဆောင်မှုအစီအစဉ်ကနေပထမဆုံးအကြိမ်စစ်ဖက်ဆိုင်ရာအစ်စ်မြင့်အရာရှိတွေနဲ့တိုင်းဒေသနဲ့နှစ်ကိုင်ဖွဲ့တွေကကိုယ်စားလှယ်တွေကို American ကိုတရားဝင်ဖိတ်ခေါ်ခဲ့တာလည်းဖြစ်ပါတယ်။ဒီအစီအစဉ်ကနေ American နိုင်ငံမှာဗဟုအစိုးရနဲ့ပြည်내အစိုးရတွေကြားအာဏာခွဲဝေပြီးအပြန်အလှန်ထိန်းချုပ်တဲ့စနစ်ကိုမြန်မာကိုယ်စားလှယ်ဖွဲ့ကလေ့လာမှာဖြစ်ပါတယ်။15ရက်ကြာလေ့လာမယ့်ခီးစဉ်အတွက် April 29ရက်နေ့က Washington DC ကိုရောက်ရှိလာတဲ့မြန်မာကိုယ်စားလှယ်ဖွဲ့တွေမှာရန်ကုန်တိုင်းအစိုးရတိုင်းဒေသရေးရာဝန်ကြီးနော်ပန်းတင်စာမျိုးနဲ့အခြားပြည်နယ်နဲ့တိုင်းကလွှတ်တော်ကိုယ်စားလှယ်တွေဗိုလ်မှူးချုပ်အဆင့်တက်မတော်အရာရှိကြီးတဦးနဲ့တက်မှုအဆင့်ရေတက်အရာရှိတဦးပါဝင် KIO နဲ့ KNU အဖွဲ့ဝင်တွေလည်းပါဝင်ပါတယ်ရှင်
ကိုဂျိုစီဘွားကာကွယ်ရေးဝါဒကြီးထွားလာနေတာကြောင့်ကောင်းမွန်တဲ့အလားအလာရှိတယ်လို့ခန့်မှန်းထားကြတဲ့အာရှတိုက်ရဲ့စီးပွားရေးအလားအလာတည်တာတဲ့စင်ခုံမှုတွေနဲ့ရင်ဆိုင်ရနိုင်တယ်လို့ကုလသမဂ္ဂစီးပွားရေးနဲ့လူဝင်ရေးဌာနကတနင်္လာနေ့မှာထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။အထူးသဖြင့်တော့အဓိကကုန်သွယ်ဘက်နိုင်ငံဖြစ်တဲ့တရုတ်နိုင်ငံအပေါ်အမေရိကန်ကထားရှိတဲ့ကုန်သွယ်ရေးဆိုင်ရာမူဝါဒကြောင့်ဖြစ်တယ်လို့ဆိုပါတယ်။အာရှနဲ့ပစိဖိတ်ဒေသဆိုင်ရာကုလသမဂ္ဂစီးပွားရေးနဲ့လူမှုရေးကော်မရှင် UNESCO ကကောက်ခံခဲ့တဲ့စစ်တမ်းအရကမ္ဘာကုန်ထုတ်လုပ်မှုစုစုပေါင်း30ရာခိုင်နှုန်းရှိတဲ့အာရှတိုက်ရဲ့စီးပွားရေးအခြေအနေဟာအများအားဖြင့်ကောင်းမွန်ကြောင်းဖော်ပြထားပါတယ်ဒီအတိုင်းဆက်ရှိသွားမယ်ဆိုရင်တော့2050မှာ90ရာခိုင်နှုန်းအထိရှိလာမယ်လို့ကုလသမဂ္ဂရဲ့စစ်တမ်းမှာဖော်ပြထားပါတယ်ပြည်ပပုဂ္ဂိုလ်ပေါ်နှစ်ပေါင်း80လောက်အခြေခံပြီးအမေရိကန်နဲ့ဥရောပတိုက်တွေကဈေးကွက်တွေကိုတင်ပို့ခဲ့တဲ့အာရှတိုက်ရဲ့စီးပွားရေးအစီအစဉ်တွေကြောင့်ဒေသတွင်းမှာတာဝန်များစွာသောပြည်သူတွေကိုစင်ရဲတွင်းကကယ်တင်နိုင်ခဲ့တယ်လို့ဆိုပါတယ်အာရှဒေသတစ်ခုလုံးအတွက်စီးပွားရေးဖွံ့ဖြိုးမှုအလားအလာဟာ900ခိုင်နှုန်းရှိနိုင်ပြီးဒေသတွင်းစီးပွားရေးအတွက်အခြေခံအုတ်မြစ်ဖြစ်တဲ့တရုတ်နိုင်ငံရဲ့စီးပွားရေးခန့်မှန်းချက်ကတော့6.5ခိုင်နှုန်းနဲ့အိန္ဒိယကတော့9.1ခိုင်နှုန်းအထိရှိကြမယ်လို့ဆိုပါတယ်
American ပြည်ထောင်စု Texas, Arkansas, Missouri, Mississippi ပြည်နယ်တွေမှာလေဆင်နှမောင်းနဲ့လေပြင်းမုန်တိုင်းတွေတိုက်ခိုက်ခဲ့တဲ့အတွက်လူပေါင်း14ဦးထက်မနည်းသေဆုံးခဲ့ကြပါတယ်။ Texas ပြည်နယ်အရှေ့ကျန်းမှာအဆိုးဆုံးခံခဲ့ရတာဖြစ်ပြီးဇက်တိုက်ဖြစ်ပေါ်လာတဲ့လေဆင်နှမောင်းတွေကြောင့်လူ6ဦးထက်မနည်းသေဆုံးခဲ့ရတယ်လို့အကြီးအကျယ်ထိခိုက်ပျက်စီးမှုတွေလည်းကြုံရတယ်လို့တာဝန်ရှိသူတွေကပြောပါတယ်ရှင
်။နောက်ဆုံးရသတင်းတွေကိုကုစုံဝင်လိုက်တဲ့မတ်အင်ဂျင်နိုင်တို့ပြောပြပေးခဲ့တာဖြစ်ပါတယ် VOA မြန်မာပိုင်းအင်ကာနေ့မနေ့အစီအစဉ်တွေကိုအခုထုတ်လွှင့်နေတဲ့တချိန်တည်းမှာပဲ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းဝင်ရောက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်ဥရောပ၃နိုင်ငံခီးစဉ်အတွက် Belgium နိုင်ငံ Brazil မြို့ကိုမနေ့ကရောက်သွားတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာ EU ဥရောပသမဂ္ဂအဖွဲ့အကြီးအကဲတွေပြင် Belgium ဘီယင် Philippines နဲ့ဒီကနေ့တွေ့ဆုံမှာဖြစ်ပါတယ်မကြတဲ့ခင်ရပိုင်အတွင်းကပဲတမတော်ကကွေရေးဦးစီးချုပ်ဗိုလ်ချုပ်မူဂျီမင်းအောင်လိုင်ကလည်းဥရောပတိုက်အတွင်းကရေးပါတဲ့နိုင်ငံတွေဖြစ်တဲ့ဩစတီးယားနဲ့ဂျာမနီနိုင်ငံတွေကိုတွားရောက်ခဲ့တာကြောင့်မြန်မာဆိုရဟာဥရောပနိုင်ငံတွေနဲ့ပိုးပြီးနှွေးထွေးတဲ့ဆက်ဆံရေးတည်ဆောက်လာနိုင်ဖို့ရတယ်လို့လည်းမြန်မာရေးလက်လာသူတွေကသုံးသပ်ပြောဆိုကြပါတယ်အပြည့်အစုံကိုတော့ကိုဇော်ဝင်းလိုင်ကတင်ပြပေးပါမယ်ရှင
်နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာဘယ်လ်ဂျီယမ်အီတလီနဲ့ဗြိတိန်သုံးနိုင်ငံခီးစဉ်ရဲ့ပထမခီးတစ်ထောက်အဖြစ်နဲ့ဘရပ်ဆဲလ်စ်မြို့ကိုမေလ၁ရက်နေ့ကရောက်ရှိသွားတာပါဒေါ်ဆန်းစုကြည်ဟာ EU ဥရောပသမဂ္ဂရဲ့နိုင်ငံခြားမူဝါဒရေးရာအကြီးအကဲဖက်ဒရီကာမိုဂရီနီနဲ့ဘရပ်ဆဲလ်စ်မြို့မှာဒီကနေ့မေလ၂ရက်နေ့မှာတွေ့ဆုံပြီးဒေသစံတော်ချိန်နေ့လယ်၂နာရီခွဲမှာပူးတွဲသတင်းစာရှင်းလင်းပွဲကျင်းပမယ်လို့ဖက်ဒရီကာမိုဂရီနီရဲ့ပြောခွင့်ရအမျိုးသမီးမာယာကိုချန်းချစ်က VOA ကိုအတည်ပြုပြောဆိုပါတယ်ဒေါ်ဆန်းစုကြည်ဟာဘယ်လ်ဂျီယမ်နိုင်ငံမှာရှိနေစဉ်အတွင်းဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်တက်စ်အပါအဝင်တခြား EU တာဝန်ရှိသူတွေနဲ့တွေ့ဆုံတာအပြင်ဘယ်လ်ဂျီယမ်ဘီယင်ဖီလစ်ပန်နဲ့လည်းဒီကနေ့တွေ့ဆုံမှာဖြစ်ပါတယ်။မေလ3ရက်နေ့မှာတော့ဒေါအောင်ဆန်းစုကြည်ဟာအီတလီနိုင်ငံကိုခီးဆက်မှာဖြစ်ပြီးနိုင်ငံခြားရေးဝန်ကြီးအန်ဂျလီနိုအယ်ဖာနိုနဲ့တွေ့ဆုံဆွေးနွေးဖို့စီစဉ်ထားပါတယ်။အီတလီအထက်လွှတ်တော်မှာအီတလီအမျိုးသမီးများအဖွဲ့ဆိုင်ရာဆွေးနွေးပွဲမှာဒေါအောင်ဆန်းစုကြည်အဖွဲ့မင်းငွန်းပြောကြားမယ်လို့သိရပါတယ်။2013ခုနှစ်တုန်းကလည်းဒေါအောင်ဆန်းစုကြည်အီတလီနိုင်ငံကိုတစ်ခေါက်ရောက်သွားခဲ့ပူပါတယ်။အဲဒီတုန်းကနိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါအောင်ဆန်းစုကြည်ကိုအီတလီအစိုးရကရောမမြို့တော်မှာဂုဏ်တူးဆောင်နိုင်ငံသားဘွဲ့ပေးအပ်ခဲ့ပါတယ်။အခုခေတ်စဉ်အတွင်းမှာတော့ဗာတီကန်နန်းတော်မှာပိုပ်ဟန်မင်းကြီးဖရန်စစ်နဲ့ဒေါအောင်ဆန်းစုကြည်တို့တွေ့ဆုံဖို့ရှိတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပေမဲ့အတိမပြုတ်နိုင်သေးပါဘူး။ဒေါအောင်ဆန်းစုကြည်ဟာအီတလီကမှတဆင့်မေလ4ရက်နေ့မှာဗြိတိန်ကိုတွားရောက်မှာဖြစ်ပါတယ်။ဒါဟာဒေါအောင်ဆန်းစုကြည်အနေနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အဖြစ်နဲ့ဗြိတိန်နိုင်ငံကိုဒုတိယအကြိမ်မြောက်တွားရောက်ခြင်းဖြစ်ပါတယ်။အဲ့ဒီမတိုင်ခင်တုန်းကတော့ NLD ပါတီခေါင်းဆောင်အဖြစ်နဲ့ဗြိတိန်ကိုတကြိမ်တွားရောက်ခဲ့ပူပါတယ်။တမတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူဂျင်းမင်းအောင်လိုင်ရဲ့ဩစတြီးယားနဲ့ဂျာမနီနှစ်နိုင်ငံခီးစဉ်အပြီးရပ်ပိုင်းအတွင်းမှာပဲဒေါအောင်ဆန်းစုကြည်ဥရောပ၃နိုင်ငံတရားဝင်ခီးစဉ်အဖြစ်ရောက်ရှိလာတဲ့အတွက်အရင်သမ္မတဗရက်ကိုဘားမားအစိုးရလက်ထက်တုန်းကအမေရိကန်ပြည်ထောင်စုနဲ့ပိုပြီးနှိစက်တဲ့ဆက်ဆံရေးရှိခဲ့တဲ့မြန်မာနိုင်ငံဟာအခုသမ္မတဒေါ်နယ်ထရန့်အစိုးရတက်လာပြီးတဲ့နောက်ဥရောပနိုင်ငံတွေနဲ့ပုံမိုနှွေးထွေးတဲ့ဆက်ဆံရေးတည်ဆောက်လာနေပုံရတယ်လို့ဂျာမနီနိုင်ငံဘာလင်တက္ကသိုလ်ရဲ့အရှေ့တောင်အာရှရေးရာသုတေသနဌာနကကတိကဟောင်းဥက္ကမောင်စောကသုံးသပ်ပါတယ
်အမေရိကန်မှာဒီနောက်ကတော့အမေရိကန်သမ္မတဥဘားမားတို့ကတော့တမျိုးအခုကဒေါ်နယ်ထရန့်တက်လာတယ်ကျွန်တော်တို့အမေရိကန်ပေါ်လစ်စီတွေတော်လေးပြောင်းကုန်တယ်လည်းရှိတယ်။အဲ့တော့ဒီဥရောပတိုင်းမှာကျွန်တော်လည်းအခုဥရောပတိုင်းမှာလည်းပြောင်းလဲတွေကတော်တော်လေးများနေတယ်။အခုပမာပြည်လည်းဥရောပတိုင်းနဲ့ဆက်သွယ်ဖို့ပြင်ပုံရတယ်။အဲ့ဒါကတော့အမှန်ပဲ။နောက်ဒေါ်စုနဲ့ဟိုအပ ဘုံကြောင့်ဘုံကြီးမင်းအောင်နိုင်ကြတယ်မှာလဲဆက်ဆံရေးတော်တော်လေးကောင်းကြပုံရပါတယ်တို့မျိုးတပ်ပုံတွေပါကြီးရတာတွေပါဆိုတော့အဲ့ဒါတွေကကျွန်တော်အမြင်ပြောရမယ်ဆိုတော့အစိုးရတွေကတို့ဥရောပနိုင်ငံတွေကိုတွားလဲလက်ပတ်ပုခီးတွေကိုကျွတ်တင်းမင်းဟင်းချင်းဟန်ထားစီရသလားလို့တော့တွေးစရာရှိနေပါတယ်ကျွန်တော်ကဒီတွားမယ်ကျွန်မကပဲတွားမယ်ဆိုတာတွေအဲ့လိုတော့ရှိနေပါတယ်
ဥရောပနိုင်ငံတွေဟာဒီမိုကရေစီနိုင်ငံတွေမှာစစ်တပ်တစ်ခုအနေနဲ့ဘလို့ရက်တီပါဝင်သင့်တယ်ဆိုတဲ့သင်တန်းမျိုးမြန်မာစစ်တပ်ကိုပေးဖို့ဆန္ဒရှိနေပုံရတယ်လို့လည်းကတိကဟောင်းဥက္ကမောင်စောကသုံးသပ်ပါတယ်
။ဒီဥရောပနိုင်ငံတွေကအများဆုံးစိတ်ဝင်စားနေတာကဗမာစစ်တပ်ကိုသူတို့ကဒီမိုကရေစီနိုင်ငံတွေမှာစစ်တပ်တစ်ခုကဘလို့နေရာထိုင်ရတယ်ဘလို့လုပ်တင်တယ်ဆိုတာတွေကိုအကြံပေးချင်ပုံရတယ်။အဲ့တော့အဲ့လိုရှိလို့ရှိရင်လည်းသွားပြီးအကြံပေးကြအဲ့လိုအကြံပေးရပေးချင်မှရလို့ရှိရင်အကောင်းဆုံးကတော့ဒီစစ်တပ်ကအကြီးဆုံးလူကိုနဲ့ထိပ်ပန်းလူတွေကိုပိတ်ခေါ်ပြီးတော့အသာရည်ဆွေးနွေးရင်းနဲ့အကောင်းဆုံးလိုက်ပြသွားတာကပို့ပြီးတော့ထိရောက်မယ်လို့သူတို့မြင်မှရတယ်လေ
။ဒေါန်ဆန်းစုကြည်ရဲ့ဥရောပခီးစဉ်တွင်ရခိုင်ပြည်နယ်ထဲမှာဖြစ်ပေါ်နေတဲ့လူမျိုးရေးဘာသာရေးပဋိပက္ခတွေနဲ့ဆိုင်တဲ့ကိစ္စတွေအတွေ့ဥရောပခေါင်းဆောင်တွေကိုရှင်းပြဖို့ဆိုတဲ့ရည်ရွယ်ချက်လဲပါကောင်းပါလိုက်တယ်လို့ကတိခဟောင်းဥက္ကမောင်စောကသုံးသပ်ပါတယ်
။ဒေါန်ဆန်းစုကြည်လာလာကတော့ဒီခိုင်ပြည်မြောက်ဖက်နယ်စပ်မှာဖြစ်နေကိစ္စလေးနဲ့ပတ်သက်ပြီးတော့တရင်အမားတွေပဲနိုင်ငံသားအရာနေပြီးတရင်အမှန်တွေနိုင်ငံသားနဲ့မရရဘူးမရကြဘူးဆိုတော့သူတို့ပမာဟိုပမာဒီဘက်ဖြစ်ပုံချနောက်ဆုံးမိတော့စုဝေတော်ဖြစ်ပုံချတဲ့တရင်နဲ့ထွက်နေတာအများကြီးရှိမှာပါအဲ့ဒါခင်ဗျားတို့လည်းကြားပြီးဖြစ်မှာပါအဲ့ဒီကိစ္စလေးလည်းပါကောင်းပါမယ်သူ့ကိုမင်းရင်တော့သူတရင်ဖြစ်ရှင်းမှနေမှာချင်ပါတယ်သူကမဆိုင်ရင်တော့မှသူ့ကိုစပြီးတော့ဆွပြီးမင်းမဲ့လူတွေရှိမှာပါသူ့ကိုမင်းရင်တော့သူကောင်းကောင်းမွန်မွန်ပြီးလည်းပြန်ဖြစ်ရှင်းမှာပါအလုံးနာရပါလို့ကျွန်တော်လည်းမေးပါစီပဲဆွတောင်းနေမေးလို့ရှိရင်အဲ့ဒါကျွန်တော်ဆုံနေတယ်လေလိပ်ပတ်နေအောင်သူရှင်းပြပါလိမ့်မယ
်ရခိုင်ပြည်နယ်အတွင်းရိုဟင်ဂျာမွတ်စလင်တွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေဖြစ်ပေါ်နေတဲ့ဆိုတဲ့ဆွဆွချက်တွေကြောင့်တရားလွတ်လပ်တဲ့နိုင်ငံတကာအချက်အလက်ရှာဖွေရေးအဖွဲ့ကိုဆီလွတ်ဖို့ EU ကအဆိုပြုထားတာဖြစ်ပြီးအမေရိကန်ပြည်ထောင်စုကလည်းအဲ့ဒီလိုဆီလွတ်မဲ့ကိစ္စကိုထောက်ခံမယ်လို့ပြောဆိုထားပါတယ်မြန်မာအစိုးရကတော့အချက်အလက်ရှာဖွေရေးကော်မရှင်ဖွဲ့စည်းတဲ့ဆုံးဖြတ်ချက်ကိုကန့်ကွက်ထားပါတယ်ခင်ဗျာ
ကိုယ်စောဝင်းလိုက်တင်ပြခဲ့တာဖြစ်ပါတယ်တစ်ဆက်ထမှာပဲဒေါအောင်ဆင်းစုကြည်ရဲ့ဥရောပသုံးနိုင်ငံခီးစဉ်ပေါ်မျော်လင့်တဲ့အကြောင်းတွေကိုလည်းတင်ပြပေးပါမယ်အခုလက်ရှိဘယ်ဂျီယံနိုင်ငံဘရာဇီးလ်မြို့တော်မှာရောက်နေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆင်းစုကြည်ဟာဘယ်ဂျီယံခီးစဉ်ပြီးရင်တော့အီတလီနဲ့ဗြိတိန်နိုင်ငံတွေစီခီးစဉ်မှာဖြစ်ပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရဲ့ဥရောပခီးစဉ်ကနေဒီမိုကရေစီဖော်ဆောင်နေတဲ့မြန်မာနိုင်ငံအတွက်ကူညီထောက်ပံ့မှုတွေနဲ့အတူကောင်းမွန်တဲ့ရလဒ်တွေရမယ်လို့မျော်လင့်ချက်တွေရှိပါတယ်မဆုမွန်ကအပြည့်စုံဆက်ပြီးတင်ပြပေးပါမယ်ရှင်
ဟုတ်ပါတယ်ဘရာဇီးလ်အီတလီနဲ့ဗြိတိန်သုံးနိုင်ငံကိုတွားရောက်မဲ့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့ဥရောပခီးစဉ်တွင်မှာတော့ EU ဥရောပသမဂ္ဂဘက်ကအထူးစိုးရိမ်မကင်းဖြစ်နေတဲ့မြန်မာနိုင်ငံတွင်ဖြစ်ပွားနေတဲ့လူခွေရေးအခြေအနေတွေအထူးသဖြင့်ကတော့နိုင်ငံတကာကမေးခွန်းထုတ်နေတဲ့ရခိုင်ပြည်နယ်တွင်ကအဖြစ်အပျက်တွေနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်ဘက်က EU ပါဝင်ဥရောပနိုင်ငံခေါင်းဆောင်တွေကိုရှင်းလင်းတင်ပြနိုင်လိမ့်မယ်လို့ဗြိတိန်နိုင်ငံလန်ဒန်မြို့မှာအခြေစိုက်တဲ့မြန်မာတန်တမန်ဟောင်းတဦးဖြစ်တဲ့ဦးခင်မောင်ကြီးကသုံးသပ်ပါတယ
်ဒေါအောင်ဆန်းစုကြည်ခီးစဉ်အနေနဲ့ကလည်းအင်မတန်မှအကျိုးရှိပါတယ်သူလာတဲ့ကိစ္စတွေကဒီ EU ကနည်းနည်းပေါ်ပေါ်ပြဿနာလုပ်တဲ့ကိစ္စတွေရှိတယ်ရခိုင်ပြဿနာတွေနဲ့အဲ့ဒါတွေကိုသူကလည်းအနီးကဖြေရှင်းပြလို့ရတယ်ဥရောပဟာတွေကလည်းဒါတွေကိုသဘောပေါက်ပြီးတော့ဗမာပြည်ကိုကူညီမဲ့အလားအလာတွေကအများကြီးရှိပါတယ်အဓိကတော့ပညာရေးကျန်းမာရေးဖွံ့ဖြိုးရေးပေါ့ကျွန်တော်သံတမန်သက်တမ်း26နှစ်တော်တွင်မှာကျွန်တော်မှတ်မိသလောက်ဆိုလို့ရှိရင်အင်္ဂလန်တို့ဒီအနောက်နိုင်ငံတွေကို head on state ပေါ့ဟိုသမရာကြီးတို့ပါတို့တကယ်နိုင်ငံတော်အကြီးအကဲလာတဲ့ထုံးစံမတွေ့ဘူးအဲ့ဒါကို1962ခုနှစ်နောက်ပိုင်းကတည်းကပိတ်ပင်ထားတာကျွန်တော်ကအဲ့ဒီနိုင်ငံတော်အကြီးအကဲတွေလာနိုင်အောင်ဒေါ်သန်းစုကြည်နေနေရတယ်ဒီဖက်မှာစောစောတိုက်တွန်းပေးရလို့ရှိရင်နိုင်ငံတော်အကြီးအကဲတယောက်လာရင်ပို့ပြီးတော့တိုင်းပြည်အတွက်ရလူမျိုးအတွက်ရအကုန်လုံးဂုဏ်သိက္ခာရှိတယ်ဒီဖက်ကနိုင်ငံတော်အကြီးအကဲတွေကိုလည်းပမာပြည်ကိုဖိတ်နိုင်အောင်ဖော်ပြရင်တော့ပို့ပြီးတော့အကျိုးရှိမယ်လို့ကျွန်တော်မြင်တယ်လေ
ဒါအပြင် NND အစိုးရလက်ထက်မှာဥရောပနိုင်ငံတချို့မှာစစ်တမ်းရုံးတွေပြန်လည်ဖွင့်လှစ်နိုင်တာလို့တန်ရေးတမန်ရေးဆက်ဆံမှုတွေပို့ပြီးခိုင်မာအားကောင်းလာနိုင်တယ်လို့သူဆက်ပြီးတော့သွားမဲ့နိုင်ငံတွေဖြစ်တဲ့အီတလီနဲ့ဗြိတိန်နိုင်ငံဘက်ကလည်းအထူးသဖြင့်ကတော့စစ်ရေးနည်းပညာကူညီမှုပညာရေးနဲ့စီးပွားရေးရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်လို့အထူးဆွေးနွေးနိုင်မယ်လို့လည်းသူကသုံးသပ်ပါတယ
်။အီတလီကလည်းဒီဥရောပနိုင်ငံတွေနဲ့အတူတူပါပဲလေ။အီတလီကလည်းဒီ EU အဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့အီတလီမှာရှိတဲ့ပုံရံမင်းကြီးကစတော့ဒေါ်အောင်ဆန်းစုကြည်ကိုလက်ခံတွေ့ဆုံနေဆိုတော့အီတလီမှာလည်းဒေါ်အ ောင်းဆန်းစုကြည်ကိုတို့ဒီဒီမိုကရေစီကိုထောက်ခံတဲ့အပိုင်းအဝန်တွေကအများကြီးအီတလီနဲ့ဗမာပြည်နဲ့ဆက်ဆံရေးကလည်းအင်မတန်ကောင်းမွန်တဲ့ရှိနေရှိပါတယ်ဒါကပို့ပြီးတော့လည်းအီတလီနဲ့ဗမာပြည်နဲ့ဒီစီးပွားရေးတွေဥရောပတိုက်မှာဆိုလို့ရှိရင်အီတလီတို့ဂျာမနီတို့ဟလာတခြားဥတာတွေကပညာရေးနဲ့ပတ်သက်လို့ရှိရင်သိပ္ပံပညာနဲ့ပတ်သက်လို့ရှိရင်ဒီဆောက်လုပ်ရေးနဲ့ပတ်သက်လို့ရှိရင်သူတို့ကအခြေအနေကောင်းတဲ့အခြေအနေရှိတယ်ဗမာပြည်အတွက်ကပံပိုးပေးနိုင်တဲ့အခြေအနေရှိတယ်လို့တော့ကျွန်တော်မြင်တယ်လေအင်္ဂလာခရီးစဉ်ကတော့အမှန်အလားလာကောင်းပါလေ။ဘာပြောပြောဒီဟိုပါလီမန်ကရောဝန်ကြီးချုပ်တွေကရောအကုန်လုံးကတောင်းဆန်းသူတီကို very welcome ဆိုတော့တောင်းဆန်းသူတီနေနဲ့ကတောင်းဆန်းသူတီပြောနိုင်လို့ရှိရင်တော့ဒီပညာတော်သင်တွေကိုအင်္ဂလန်နေနဲ့ကအများကြီးပေးနိုင်တယ်
။ဥရောပနိုင်ငံကခေါင်းဆောင်တွေဟာတောင်းဆန်းသူတီရဲ့ဒီမိုကရေစီရေလှုပ်ရှားမှုတွေအပေါ်ဒီဇိုင်းမမတ်ထောက်ခံခဲ့သူတွေဖြစ်တာကြောင့်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရဲ့ဥရောပခီးစဉ်ဟာပြုပြင်ပြောင်းလဲရေးတွေလှုပ်ဆောင်ပြီးဒီမိုကရေစီပေါ်ဆောင်နေတဲ့မြန်မာနိုင်ငံအတွက်ကူညီထောက်ပံ့မှုတွေနဲ့အတူအလားအလာကောင်းနေပွင့်လန်းလာမယ်လို့မျှော်လင့်ကြောင်းလန်ဒန်မြို့ကမြန်မာတပ်တမန်ဟောင်းတဦးဖြစ်တဲ့ဥက္ကမောင်ကြီးကသုံးသပ်တာပါ
ဒီဥရောပအဖွဲ့တွေကဥရောပသမဂ္ဂကစအင်္ဂလိပ်ဘာဝင်အကူလုံးနိုင်ငံတွေကဒေါ်ဆန်းစုကြည်ကိုစတဲ့ရပဲလူလူလောလောနဲ့သူတို့ကလက်ခံပံ့ပိုးနေတယ်ဟိုခေါင်းဆောင်တယောက်အနေနဲ့ကဘာခေါင်းဆောင်တော်နဲ့အသိမှတ်ပြုထားတာဖြစ်ပါလေ။ကာကွယ်ရေးဦးစီးချုပ်ကိုယ်တိုင်ကကိုဒီဘက်ကိုလာနိုင်တယ်၊သွားနိုင်တယ်ဆိုတော့ဥစားဒါဒီမိုကရေစီရဲ့အကျိုးအမြတ်တွေပဲလေ။ဒီမိုကရေစီမရှိတဲ့ရှင်တော့ဆိုလို့ရှိရင်စပိတ်မောက်တာလည်းရှိတယ်၊စစ်ပန်ယုံတွေတောင်ပိတ်ထားတာရှိတယ်၊စစ်ပန်ယုံတွေကပိတ်ထားပြီးတော့ဘာမှလုံးလုံးကင်လုံးမရဘူး။စစ်ပန်ယုံတွေပြန်ဖွင့်တယ်ဥရောပမှာဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်ဒါတော်ဆောင်စုတီတက်လာတဲ့အကျိုးအမြတ်တွေလို့ကျွန်တော်မြင်တယ်လေ။ဒါတော့အမှန်အကောင်းတဲ့အလားအလာတွေပါ
။မနေ့တနင်္ဂနွေနေ့တုန်းကစပြီးဥရောပသုံးနိုင်ငံခီကိုစတင်ထွက်ခွာလာတဲ့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာဒီကနေ့မှာတော့ဘယ်လ်ဂျီယံနိုင်ငံဘရာဇီးမြို့ကိုဆက်ရောက်တာဖြစ်ပါတယ်။သူရဲ့ခီးစဉ်တွင်မှာနိုင်ငံသားရေးဝန်ကြီးဖြစ်တဲ့တာဝန်ယူထားတဲ့တော်ဆန်းစုကြည်နဲ့အတူဒုတိယနိုင်ငံသားရေးဝန်ကြီးဦးကျော်တင်နဲ့အတာဝန်ရှိသူတွေလည်းဒီဥရောပခီးစဉ်တွင်မှာအတူလိုက်ပါသွားကြတာဖြစ်ပါတယ်ရှင်။
မဆူမွန်တင်ပြခဲ့တာဖြစ်ပါတယ်အခုတော့မကွေးတိုင်းဝန်ကြီးချုပ်ဟောင်းလက်ထက်မှာကွာဟခဲ့တဲ့ရန်မုံငွေတွေပြန်ရဖို့ကိစ္စပဲကြည့်ကြရအောင်ပါရှင်မကွေးတိုင်းဝန်ကြီးချုပ်ဟောင်းဦးဖုံးမော်ရွှေလက်ထက်မှာကွာဟခဲ့တဲ့ဒေသဖွံ့ဖြိုးရေးရန်မုံငွေတွေထဲကအကျ3000ကျော်ကိုဇူလိုင်လနောက်ဆုံးထားပြီးပြန်ရဖို့ရှိတယ်ဆိုတာဒီလက်ရှိမကွေးတိုင်းဝန်ကြီးချုပ်ဦးအောင်မွန်းညိုက VOA ကိုပြောပါရယ်ပြည်ခံဖြိုးပါတီကိုလွှဲပြောင်းပေးခဲ့တဲ့မော်တော်ယာဉ်တွေကိုတော့မကြသေးခင်ရပ်ပိုင်းတွင်ကပဲတိုင်းအစိုးရကိုပြန်ပေးခဲ့ပါရယ်ပြည်စုံကို VOA မြန်မာပိုင်းသတင်းတော့ကိုထက်အောင်ကသတင်းပေးပို့ထားပါရယ်ရှင
်ဝန်ကြီးချုပ်ဟောင်းဦးဖုံးမော်ရွှေလက်ထက်မှာကွာဟနေတဲ့အစိုးရရန်ပုံငွေကျပ်တန်းပေါင်း9000ကျော်တဲ့ကကျပ်တန်းပေါင်း3000ကျော်ကိုလက်ရှိအစိုးရထံကိုပြန်လည်ပေးရဖို့သမ္မတရုံးကကြေညာချက်ထုတ်ပြီးတဲ့နောက်ပိုင်းအဲ့ဒီငွေတွေကိုဇူလိုင်လနောက်ဆုံးထားပြီးပေးရတော့မှာဖြစ်တယ်လို့လက်ရှိမကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မွန်းညိုကပြောပါရယ်
ကားဒီဟို129ရက်နေ့ညနေပြန်လာပို့တာလေအဲဒီဟိုအန်စာတုံးကားလို့ဒီပမာလို့ခေါ်တဲ့ဟိုမီနီဘတ်စ3စီးနောက်တကဒီဘက်ဟိုးလိုတာဒစီအီဇူးဇူးဒဘယ်ကက်ဒစီယူဖို့လို့ခေါ်တဲ့ဒီပက်တောင်လေးဒစီပါဟုတ်ကဲ့အဲပထမဆုံးပြီးမှတော့ဒီသိန်း5000ပေါ့တန်း500အဲ့ဒါမေလပထမပိုင်းမှာပြီးမပြောပါနဲ့ကြံွေဒီကြံွေကတားလို့မဆူစုပေါ့တန်း3000ကျော်ကိုသိန်း3000ပေါ့လေသိန်း3000ကျော်အဲ့ဒါကိုဇူလိုင်လနောက်ဆုံးပတ်နောက်ဆုံးထားပြီးတော့ပြီးမပြောပါနဲ့ဇူလိုင်လကိုနောက်ဆုံးထားပြီးမပြောပါနဲ့ဗျ
ဒီကိစ္စကိုပြည်အောင်စုအစိုးရကတိုက်ရိုက်ကန့်တွဲနေပြီးဦးဖုံးမော်ရွှေကိုအေးအေးယူသင့်မယူသင့်ဆိုတာကိုတော့တိုင်းအစိုးရနဲ့ပြည်အောင်စုအစိုးရတိုင်ပင်ပြီးမှလှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းဒေါက်တာအောင်မွန်ညိုကပြောပါတယ်ဦးသိန်းစင်စုကလက်ထက်မကွေးတိုင်းဝန်ကြီးချုပ်အဖြစ်ဦးဖုံးမော်ရွှေတာဝန်ယူခဲ့ချိန်တုန်းကရေနံလက်ရက်တွင်လုပ်ငန်းရှင်တွေစီကနေရတဲ့ဒေသဖွံ့ဖြိုးရေးရန်ပုံငွေကျပ်တန်းပေါင်း9000ကျော်ကွာဟနေခဲ့တာပါဒီကိစ္စကိုစုံစမ်းစစ်ဆေးပေးဖို့ပြည်ထောင်စုလွှတ်တော်မှမေးမြန်းခဲ့ရကနေပြည်ထရေးဝန်ကြီးဌာနအထူးစုံစမ်းစစ်ဆေးရေးအဖွဲ့စာသုံးလုံးကအဓိကကင်တွယ်စစ်ဆေးနေရလည်းဖြစ်ပါတယ်ကွာဟနေတဲ့ကြက်ငွေတန်းပေါင်း3000ကျော်ကိုလက်ရှိအစိုးရထံပြန်ပေးဖို့စာသုံးလုံးအဖွဲ့ရဲ့အစီရင်ခံစာကိုအခြေခံပြီးသမ္မတရုံးကညွှန်ကြားထားပေးမယ်လို့လည်းကြက်ရှိနေသေးတဲ့ကြက်တန်းပေါင်း4000ကျော်ကိုဘယ်လိုကဏ္ဍတွေမှာအသုံးပြုခဲ့တယ်အစိုးရကိုပြန်လည်ပေးရဖို့လိုမလို့ဆိုတာကိုတော့လက်ရှိအချိန်ထိတိတိကျကျမသိရသေးပါဘူးစာသုံးလုံးအဖွဲ့ရဲ့စစ်ဆေးတွေ့ရှိချက်အသေးစိတ်အစီရင်ခံစာကိုလည်းမကွေတိုင်းအစိုးရအနေနဲ့မသိရဘူးလို့ဝန်ကြီးချုပ်ဒေါက်တာအောင်မွန်ညိုကပြောပါတယ
်ဒီရဲ့ဝန်ကြီးဌာနစာသုံးလုံးကတည်ပြီးတော့စုံစမ်းစစ်ဆေးတယ်စုံစမ်းစစ်ဆေးပြီးတော့သူတို့ရဲ့တွေးရှိချက်တွေကိုပြည်သူအစိုးရကိုအစီရင်ခံတယ်အဲ့ဒီအစီရင်ခံတာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တိုင်းဒေသကြီးအစိုးရကဘာမှမသိရဘူးကြအဲ့ဒီမှာအချက်လက်တွေဘာတွေပါလဲဆိုတာကိုမသိရဘူးအဲ့ဒီထဲမှာဘာတွေပါလဲဆိုတာမှဒီတန်လေးတောင်ကျော်ကြားခဲ့တဲ့တန်လေးတောင်မှာဘာတွေသုံးတော့သုံးတာကိုလက်ခံနေသလားလက်မခံနေဘူးလားအတန်လေးတောင်ကတော့ဟုတ်တယ်သို့တော်လည်းပဲကျွန်တော်တို့စစ်စစ်တွေးရှိရဲ့အတန်3500သာလင်းဒါကုန်ကြတဲ့နဲ့တန်500ပြန်တောင်းနေတယ်ဆိုရင်ဒါတွေကကျွန်တော်ဆက်ပြီးဆောင်ရွက်ရမယ်ကိစ္စ Tuh dole biar dia siang kata mah. Hari di tang lirik mana pada di belu tuh dole. Dalam kan lelak kan jono. Ada bahan dia abu ya.
Kuah ni le cengwe tambah kuna rang cione pada bi mimian nama. Naujang piamu sisi masih dulu. Naujang lemaga naujang piane ne ni tak sih dulu. Tambah yang piaguin ya pogo uzo tiga piorago. Biro media rika kita cakapare. Upomoshwego, Suaga, Ubri Chang, Ya, Yimibu Soyen, Party in Nele, Yibu Mashibulu, Pikambu Party, Pianjai Dawankan, Doctor Nanda, Lamiga, Puragule, Taruniga, Yijaraba, Upomoshi, Pianbi Melu, Biosotare, with Dambang Tongtong Joguro, Natang Sequin, Natang Sashi, Penani Adre, Maguida, Sua, and Ninet, Tongswebu, Season Mashibe, Naubanja Ma, Penai, Lungwe, Pialaye, Quewe, Tongswebu, Season Shirelu, Winjijo, Doctor Amunuka, Pioware. Dingwiriku pitu ludu ti ang pwenle minta musisi atong piu tua me lule wichi joga piu warek niya.
Kote ang terim pi pugera piu pare, guro di shampi nebega taipuwe ripian le piu puanire chinigo timpia piu bame. Tejangkala grega taipuwe ri nyinte nigere shampi ne miak pain tida ma diya pain tui maro taika di pika taika ida ripian le piu puanibare. Ane zong limyo ne lang ma sinne ne teningunwe ne ye duin taipuwe nga jing temene pike bare. Shampi ne miak pain ga siye chinigoro viu e miak ma pain tida ku muzo ga terim pi pu tabare shen.
Okay, di la nasa liye ni ma, nasa ti yazu bian longu, bian le jimbabu bian sin ni jen, tain nasa chi sa lenda gayin puan ri ne, NCE, BS sa jogu, lemma yi tu bu, sunu ni jen ma be, shambi ni miao bai ma, daibuwa ri taman pibuwa la ra ba. Ibi la gonga, daibuwa ri bian le pibuwa la re chen ni gu, DNL li ko, da an plong da pwe ye, biyo yi su guin shi du, bu mu da ai jo ga, akulu biyo ba le.
Daibuwa ya, nasa guin ni ye, dosa yin ni ye, ne ye bian ni kre se ra.
Gugang Gubai Ocho Kunya Dita Loka in Bamaro, February Laga, Debori Pibwagiaga, Pianle Dinin Lani Vime, Motaine Gongjan Bamaro, Pika Deke Dari, Pianle Pintan Lani Jo, MNTE Ko, Gugang Tapwe, Damaha, Nitika, Damut Uga, Biobade.
Channel, a good devotion in it, Moka Dema, Moka, Kongan Dema, Lenajinola, Dinere, Amyaji Tera, Jabi, Manana Wodulu, the Nikuma Channel, Akuno Channel, no.
DNL ko plong tapwe, MNDE ko gugan tapwe ne, EE ko jikain tapwe re pao ne, miyobai maa me pwe ga, gugan dita ma, ibi la nisa niya ni naubai nga sa tenbi, lena jiri ne, bien tan pika la jang le, drin to bian ta ba de. Nangan yin lila tongta du umo mong su ga ro, leshi iche ni po ma, akulu tongta ba de.
Rufti NRBC ya ni ne o tapa za o wa, tiya wun suni me, suni me za, to bian u ga. มันเข้าไปอย่างนู้นแต่แม้กูน่ารู้เนี่ยยังเสียงสูงนี่มาไอ้ดูว่าจะมีช่วงอ่ะแต่สิบางเนี่ยตอนแต่สิบเจ็ดน่ะลงอะไรมาขังหูสูงเนาะฮะบ้ามาเลยฮะเสร็จมาจริงจริงนี่จะมารู้ว่าเฮ้ยมีอะไรเพื่อนเนี่ยดูสูงนี่เลยดูสูงนี่เลยมีอ๋อแต่ก็รู้ที่นี่เนี่ยพิเศษไหมจ๊ะกูก็ดูไปตัวเราเปลี่ยนหิ้วมาอย่างมาไอ้ลงมาตัวนี้แต่ก็ยังเปลี่ยนที่มา ဒီကရတောက်ကြနေကလည်းအစိုးရရဲ့ငင်းချင်ရေးကော်မရှင်ဟာထိုင်းနေဆက်အခြေစိုက်တဲ့ UNFC ကိုတိုင်းနာလက်နက်ကင်တပ်ပေါင်းစုအဖွဲ့နဲ့တွဲဆုံပြီး NCA ကိုအပြည့်အစအကြောင်းမှာပါဝင်လက်မှတ်ရေးထိုးရေးအတွက်ဆွေးနွေးခဲ့ပါတယ်ဒီဆွေးနွေးပွဲမှာ
UNFC ကတင်ပြတဲ့အချက်၉ချက်ကိုအပြည့်အစုံဘောဒုညကြမရသေးတာကြောင့်၂၄ရာစုပင်လုံးမကျင်းပမိမှာထပ်မံတွဲဆုံဖို့ဆုံးဖြတ်ခဲ့ပါတယ်။ UNFC ဘက်ကတင်ပြတဲ့အချက်တွေကိုညှိနှိုင်းဆွေးနွေးနိုင်ရင်တော့တိုင်းနာလက်နက်ကိုင်အဖွဲ့၅ဘွဲ့လောက်ဟာ၂၁ရာစုပင်လုံးမှာပါဝင်လာဖွယ်ရှိနေပါတယ်ခင်ဗျာ။ကိုမိုးစောတင်ပြပို့ခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းအင်ကာနေမနဲ့အစီအစ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီ season ကိုည9နာရီအစီအစဉ်ပြပြချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
လာနေခင်ပါရှင် VOA မြန်မာပိုင်းအင်ကာနေမနဲ့အစီအစဉ်တွေကိုမနဲ့6နိုင်ကနေ9နိုင်ထိလိုင်းဒိုမီတာ24 30နဲ့40နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုမြန်မာစံတော်ချိန်မနဲ့6နိုင်ခွဲဒုတိယပိုင်းနာရွေးအစီအစဉ်မှာတော့ကမ္ဘာမီဒီယာတွေထက်ကမြန်မာနိုင်ငံအကြောင်းမနဲ့ခင်အင်္ဂလိပ်စာသင်ခန်းစာသုဒ္ဓဆောင်လေး American တခွင်နဲ့ American အစိုးရရဲ့သဘောထားအမြင်တွေကိုနားဆင်ရမယ့်အပြင်စီးပွားရေးကဏ္ဍမှာတော့
ကြီးချက်ကြီးအမျိုးတရားစာအုပ်ပါကိုသူကကြတော့ရင်းဆောင်ရပါကွာတယ်ဆိုတော့အဓိကကတော့ရင်းဝါထုတ်တာကြတော့ဝီယီဖူအောင်ဤလေရာတရားတညိုတရားနှမျိုးတရားသုံးမျိုးဆိုတော့သူကဆင်လိုက်ပေါ့နော
် Celebrity Shirt ဦးဖြစ်တဲ့ Dr. ဝီယီပြောသွားတာပါပြည်စုံကနောက်ပိုင်းမှာကြားကြပါမယ်အခုရင်းဆုံးတော့ကမ္ဘာမီဒီယာတွေထဲကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုတင်ပြပေးပါမယ်ဆောင်ပါမှာရေးသားထားတဲ့မူရင်းအသုံးအနှုန်းတိုင်းကောက်နှုတ်တင်ပြပေးမှာပါရှင်မေလ၁ရက်နေ့ထုတ် Asia Time သတင်းစာမျက်နှာမှာဖော်ပြထားတဲ့မြန်မာနိုင်ငံရဲ့လူအခွင့်အရေးကိုလှစ်လျူရှုပြီးဩစတြေးလျနဲ့ဂျာမနီနိုင်ငံတို့လက်နက်ကမ်းလှမ်းနေတဲ့ဆိုတော့ဆောင်းပါရှင်ဒေးဗစ်စကော့မက်သီယဆန်ရေးသားထားတဲ့ဆောင်းပါကိုဥစွာတင်ပြပေးပါမယ်။ဩစတြေးလျနဲ့ဂျာမနီနိုင်ငံတွေကိုတစ်ပတ်ကြာတွားရောက်လက်ပတ်ခဲ့တဲ့မြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူဂျီမင်းအောင်လှိုင်ဟာတနင်္ဂနွေနေ့မှာရန်ကုန်မြို့ကိုပြန်လည်ရောက်ရှိလာခဲ့ပါတယ်။သူခီးစဉ်ပြီးမှပဲသူ့ရဲ့နိုင်ငံရေးပြိုင်ဘက်ဖြစ်တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာဗြိတိန်နိုင်ငံအီတလီနိုင်ငံနဲ့ဘရာဇီးလ်မှာရှိတဲ့ဥရောပသမဂ္ဂဌာနချုပ်ကိုတွားရောက်ဖို့ခီးထွက်ခွာခဲ့တဲ့ဆိုပြီးဆောင်းပါးကိုအစာချီထားပါတယ်။သူတို့နှစ်ဦးရဲ့ခီးစဉ်ဟာရခိုင်ပြည်နယ်အနောက်ဘက်ခြမ်းမှာရှိတဲ့ရိုဟင်ဂျာမွတ်စလင်တွေအပေါ်ဖိနှိပ်မှုတွေဆက်လက်ရှိနေတာနဲ့ပတ်သက်ပြီးမြန်မာနိုင်ငံအပေါ်နိုင်ငံတကာကဝေဖန်မှုတွေတိုးမြင့်လာနေချိန်နဲ့တိုက်ဆိုင်နေပါတယ်။2016ခုနှစ်အောက်တိုဘာလကစပြီးတန်တရားဖြစ်စရာလက်နက်ကင်အဖွဲ့တွေအပေါ်စစ်တပ်ကစစ်ဆင်ရေးတွေလုပ်နေတဲ့အတွက်အဲဒီမှာရှိတဲ့ရိုဟင်ဂျာမွတ်စလင်8000ထက်မနည်းအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်ခဲ့ကြရပါတယ်လို့ဆောင်းပါးမှာရေးသားထားပါတယ်။စစ်တပ်ရဲ့အဆိုအရနေမြင့်ရှင်းလင်းရေးလှုပ်ဆောင်မှုရဲ့အကျိုးဆက်အနေနဲ့ခက်မန်းကြီးအိမ်ကြီးပေါင်း1500မီရှုဖျက်ဆီးခံခဲ့ရပြီးရာနဲ့ချီတဲ့တပ်ဖြတ်မှုတွေအပြင်လိမ်ပိုင်းဆိုင်ရာဆော်ကားမှုတွေညှဉ်းပန်းနှိပ်စက်မှုဖြစ်စဉ်တွေလည်းရှိခဲ့တယ်လို့တည်တံ့လွတ်လပ်တဲ့အဖွဲ့အစည်းတွေနဲ့ကုလသမဂ္ဂရဲ့အစီရင်ခံစာတွေမှာဖော်ပြထားပါတယ်။တချိန်တည်းမှာပဲမြန်မာနိုင်ငံမြောက်ဘက်ခြမ်းကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့မြန်မာစစ်တပ်ကြားဗတိပက္ခတွေဆက်လက်ဖြစ်ပွားနေဆဲဖြစ်ပြီးအယက်သားတသိန်းကျော်ရွှေ့ပြောင်းဒုက္ခတွေဖြစ်နေကြရပြီးတော့စစ်တပ်ရဲ့နှိပ်စက်ညှဉ်းပန်းမှုတွေလည်းမကြာခဏဆိုသလိုအစီရင်ခံစာတင်ပြချက်တွေမှာတွေ့ရတယ်လို့ဆောင်းပါးရှင်ကဆိုပါတယ်။ဗိုလ်ချုပ်မူဂျီမင်းအောင်လှိုင်ရဲ့ခီးစဉ်အတွင်းဩစတြေးလျနဲ့ဂျမနီနိုင်ငံကစစ်ဦးစီးချုပ်တွေနဲ့တွေ့ခဲ့တယ်လို့လက်နက်ထုတ်လုပ်တဲ့ကုမ္ပဏီတွေကလည်းတွားရောက်ကြည့်ရှုခဲ့ပါတယ်။မြန်မာနိုင်ငံမှာအကြမ်းဖက်မှုဖြစ်ပွားခဲ့တာသိပ်မကြသေးတဲ့အခြေအနေမှာအခုလိုလက်နက်ဝယ်ဖို့လစ်လာတဲ့ခီးစဉ်မျိုးမလုပ်သင့်ဘူးလို့ဆောင်းပါးရှင်ကပြောပါတယ်။အပြည့်အစုံကိုတော့ Asia Times Internet စာမျက်နှာမှာဝင်ရောက်ဖတ်ရှုနိုင်ပါတယ်ရှင်။ဆက်လက်ပြီးတော့မေလ၂ရက်နေ့ထုတ်သတင်းရှင်းသတင်းစာမျက်နှာမှာဖော်ပြထားတဲ့မြန်မာနိုင်ငံငြိမ်းချမ်းရေးလုပ်ငန်းစဉ်မှာဆွေးနွေးမှုတွေနဲ့သဘောထားကွဲလွဲမှုတွေပေါ်လာတဲ့ဆိုပြီးဆောင်းပါးရှင် Roland Watson ရေးသားထားတဲ့ဆောင်းပါးကိုတင်ပြပေးပါမယ်။မြန်မာနိုင်ငံငြိမ်းချမ်းရေးအတွက်ဦးဆောင်ညှိနှိုင်းဆွေးနွေးနေတဲ့အဖွဲ့ကြီးဖြစ်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ဆက်တဖွဲ့နဲ့ဖွဲ့စည်းထားတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများ Federal Council UNFC ဟာဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရနဲ့စကားပြောဆိုဆွေးနွေးဖို့အတွက်သူတို့တောင်းဆိုတဲ့အခြေခံမူ၉ချက်အပေါ်မူအရသဘောတူခဲ့ကြတယ်လို့ဆောင်းပါးကိုအစချီရေးသားထားပါတယ်။တနိုင်ငံလုံးအပြစ်ခရိုက်ဆွေးရေးစာချုပ် NCA ကိုသူတို့တွေလက်မှတ်ထိုးကောင်းထိုးနိုင်တယ်လို့လည်းတချို့အဖွဲ့ဝင်တွေကပြောကြတယ်လို့ဆိုပါတယ်။တကယ်တမ်းအဓိကပြဿနာကမူအရသဘောတူတယ်ဆိုတာဘာအတိတ်ပဲမှမရှိပါဘူး။အဲ့ဒီအချက်၉ချက်စလုံးအကောင့်ထက်ဖို့လှုပ်ဆောင်ရပါမယ်။ဒါဟာလည်းဘယ်တော့မှဖြစ်လာမှာမဟုတ်ပါဘူး။ဒါကြောင့် UNFC အဖွဲ့ဝင်တွေအနေနဲ့ဘယ်တော့မှ NCA စာချုပ်ကိုလက်မှတ်မထိုးသင့်ကြောင်းဆောင်းပါးရှင်ကဆိုပါတယ်။ဆောင်းပါးထဲမှာ အခြေခံမူ၉ချက်ကိုလည်းဖော်ပြထားပါတယ်။အဲ့ဒီထဲမှာပါတဲ့နံပါတ်၁အချက်ကတော့အစိုးရနဲ့တမတော်ကတပြည်လုံးအပြစ်ခတ်ရဆဲရေးကိုစတင်ကြေညာဖို့ဖြစ်ပြီးဒါကိုစစ်တပ်ကဘယ်တော့မှလုံမှာမဟုတ်ပါဘူး။ဒါကြောင့်မို့ကိုယ့်ရဲ့လူမှုကိုအမှန်တကယ်အကာအကွယ်ပေးတဲ့သဘောတူညီချက်မရမချင်းတိုင်းရင်းသားမဟာမိတ်အဖွဲ့တွေအနေနဲ့ဘယ်တော့မှလက်မှတ်မထိုးသင့်ဘူးလို့ဆောင်းပါရှင်ကသုံးသပ်ရေးသားထားပါတယ်။အပြည့်အစုံကိုတော့ဒနေရှင်းမှာဝင်ရောက်ဖတ်ရှုနိုင်ပါတယ်ရှင
်။သောတာရှင်များရှင်မြန်မာနိုင်ငံမှာကိုလိုနီလက်အောက်လွတ်မြောက်ဖို့ကြိုးပမ်းခဲ့ခြင်းကနေစလို့ဒီကနေ့ခေတ်အထိအမျိုးသားရေးခေါင်းစဉ်နဲ့လှုပ်ရှားမှုတွေရှိနေပါတယ်။အစိုးရတွေအတိုက်ခံတွေတက်ကြွသူတွေအတိတ်ပဲအမျိုးမျိုးဖွင့်ပြီးတော့ပုံစံအမျိုးမျိုးနဲ့လှုပ်ရှားကြတဲ့အမျိုးသားရေးဝါဒဟာတိုင်းပြည်နဲ့လူမျိုးအတွက်ဘလို့အကျိုးကျေးဇူးဖြစ်ထွန်းနိုင်ပါသလဲ။အမျိုးသားရေးဦးစားပေးလွှမ်းတာဟာအနေရဖြစ်နိုင်သလားဆိုတာကို VOA ရဲ့အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com မှာကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်ရှင်။အင်္ဂါနေ့ညတဲ့လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ရှင်။
ငါနဲ့ညတိုက်ရိုက်တွေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေ။အခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာအလှရောက်ပါပြီ။ဒေါ်လလသန်းစီစဉ်တင်ဆက်ထားပါရရှင
်။ဒီနေ့မိတ်တွေစိတ်ဝင်စားစရာကောင်းတဲ့ EDM အသုံးနှမျိုးကိုတင်ပြလိုပါတယ်။ပထမကတော့
Tie the knot
ဆိုတာပါ။စာလုံးပေါင်းက TIE tie chi nao na THE the key NOT not ka ro a thong so ro a thong phi yan chi nao ne tbo lu lung kaung de be ya ba de idiom a de be ga ba phit mle so da ko ro taw rat shin mya khan man chi nai ba de chima ro myama ma le mit da nao jo chi da myo lu bo de ni ro let that da mingala saung na a nao phwe de yauk de in nong ja de a de be tbo ba dutiya tin pya me idiom a thong ga ro
Call it quits.
So, that's it. It's called Call it quits. C-A-L-L. Call it quits. I-T it quits. Kukuku yi nyo de nanza. Q-U-I-T-S. Quits ka ro. A song ta like da. Ya like da. A song pi like de. Tho lu debe ya ba de. Da jau. EDM so de. Tuwe wai debe ka ro. Kukuku. Sembaluk do be. Ya like de. Tho. A song pi like de. Tho bo pip ba de. Tani so yin le.အိမ်အောင်ပြူရမှာကွာရှင်းနေဆိုရင်ဒီအသုံးကိုရည်ညွှန်းသုံးလို့ရပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Grubby ရဲ့ဥပမာကိုနားဆင်ကြကြရအောင
် It took Carol and Charlie only 11 months to tie the knot after meeting on an internet matchmaking website and 3 years more to call it quits
Carol နဲ့ Charlie တို့နှစ်ဦး internet ဖူးစာရေး website ပေါ်မှာတည်ကျွမ်းခဲ့ကြပြီးစစ်တလအကြာမှာအိမ်တောင်ပြုတ်လိုက်ကြတယ်လေ။အေးနောက်ထပ်၃နှစ်လဲကြာရောသူတို့နှစ်ဦးလင်မယားဖြစ်ကကွာရှင်းပြတ်ဆဲခဲ့ကြတယ်လို့ထည့်ပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ It took Carol and Charlie only 11 months to tie the knot after meeting on an internet matchmaking website and 3 years more to call it quits.
အင်းတောင်ပြူတယ်လက်ထက်တယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
tie the knot
လက်လျှော့လိုက်တယ်အရှုံးပေးလိုက်တယ်အင်းတောင်ကိုကွာရှင်းပြတ်ဆဲလိုက်တယ်ဆိုရင်ရဘယ်လိုပြောမလဲ
call it quits
လို့ပြောနိုင်ပါလေအဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးတွေပဲဖြစ်ပါတယ
်နက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြရတာပါအခုဆက်လက်ပြီးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုတင်ပြပေးပါမယ် ပြောင်းလဲနေတဲ့ခေတ်ကာလနဲ့အညီမြန်မာနိုင်ငံမှာစားတောက်ပုံစံတွေလည်းပြောင်းလဲလာနေတာပါအခုဆိုရင်အရင်ကနဲ့မတူပဲနိုင်ငံတကာအစားအစာမျိုးစုံကိုချဲ့ရောင်းကြတဲ့စားတောက်ဆိုင်တွေများလာတယ်လို့ဝယ်စားကြတဲ့သူတွေများလာနေတဲ့အတွက်ချက်နီးပြုံနီးနဲ့လောက်ကင်စားတောက်သူတွေအတွက်စီးပွားရေးတွက်ချေကြိုက်လာနေတယ်လို့ဆိုရမှာဖြစ်ပါတယ်ပြောင်းလဲနေတဲ့မြန်မာနိုင်ငံရဲ့စားတောက်မှုပုံစံအကြောင်း Celebrity Shot ချိုဝွေကြီးကိုဆက်သွယ်မြင်မြန်ပြီးအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြထားပါတယ်ရှင်
မချူဝီပြီးခဲ့တဲ့ဒီအပီလာဆယ်ရက်နေတော့ကချက်နှီးပြုတ်နှီးနဲ့ပတ်သက်ပြီးတော့စာအုပ်အစ်စ်တစ်ခုထပ်ထွက်တယ်ကြားပါတယ်ဆိုတော့အဲ့ဒီစာအုပ်ကဘယ်လိုစာအုပ်မျိုးလဲအရင်ကထွက်ဖူးတာနဲ့ဘာကွာတယ်လဲဆိုတာလေးပြောပြပါလား
ဟုတ်ကဲ့အခုထွက်တဲ့စာအုပ်ကတော့ဒီ Wee Gourmet Food ပေါ့နော်ဒီချက်နှီးမျိုးတရားစာအုပ်ပါကိုသူကကြတော့အရင်စာအုပ်ရဲ့ဘာကွာတယ်ဆိုတော့အဓိကကတော့အရင်ကထုတ်တာကြတော့ Wee Food အောင်နှီးလိုက်ရတရားတစ်မျိုးတရားနှစ်မျိုးတရားသုံးမျိုးဆိုတော့သူကဆင်းလိုက်ပေါ့နော်တွဲရလေးပေါ့ခုကကြဝီကောမီနမည်လေးလုံးဝကွဲသွားရဲ့အမျိုးတရားပေါ့နော်ဘာဖြစ်လို့လဲဆိုတော့ဒါကကြတော့ဝီကူလက်ရှိဒီ Skynet MTV မှာဒီလွှင့်နေတယ်ဒီဟင်းချက်အစီအစဉ်ရဲ့နမည်လေးကိုယူတာဝီကောမီဖူဆိုတာတော့ဒီ TV စီစီမှာလွှင့်လာတယ်တစ်နှစ်ကျော်သွားပြီဆိုတော့ TV စီစီမှာလွှင့်နေနှီးနေရတယ်အများဆိုတာသိချင်ကြရဲ့ပြန်ချက်ချင်တာပေါ့နော်သူတို့တွေကသူတို့ကချက်နည်းတွေတွေ့ပြီးတော့အဲ့ဒါတွေကိုပြန်ချက်လို့လွယ်ကူအောင်ဆိုပြီးတော့ဝီကောမီဖူချက်နည်းမျိုးတရားဆိုပြီးပြန်ထုတ်ဖြစ်တာပါဟုတ်ကဲ့
哦ဟုတ်ပြီဟိုပြည်သက်တွေကြားထဲမှာလည်းယင်းနီပိသားဖြစ်တဲ့ချက်နှစ်ပြုတ်နေတယ်လည်းဖြစ်မယ်နာမည်အားဖြင့်လည်းယင်းနီပိသားဖြစ်တယ်ပေါ့အဲ့လိုမျို
းဟုတ်ကဲ့ဟုတ်ကော
အခုဆိုလို့ရှိရင်ဒီမြန်မာနိုင်ငံမှာဟိုပြောင်းလဲမှုတွေအများကြီးဖြစ်ပေါ်နေတယ်လေမြန်လဲမြန်နေပေါ့နော်ဆိုတော့ခင်းနဲ့လျော်ညီစွာမြန်မာလူငယ်တွေအထူးသဖြင့်တော့လူငယ်တွေကြားမှာပေါ့မြန်မာတွေကြားမှာလည်းဒီဟိုအပြင်မှာထွက်စားတာအရင်နဲ့မတူတော့ဘဲနဲ့အပြင်မှာထွက်စားတာတွေပါတယ်လေတော်တော်လေးခြေခြေပြန့်ပြန့်ဖြစ်လာပြီလေအဲ့ဒီတော့မချူဝီတို့လိုမျိုးဒီ professional ချက်တဲ့ပြုတ်တဲ့သူတွေအတွက်ကောပို့ပြီးတော့အခွင့်အရေးတွေပုံများလာသလားအာဘလို့မြင်မိသလဲအခုပြောင်းလဲလာတဲ့ဟိုပုံစံနေနဲ့ချင်းကျင်းလေ
ဟုတ်ကဲ့ဟိုပေါ့အရင်အဆိုရင်ဟိုများစွာဆိုရင်ဒီနင်းနေပေါ်တော့ဒီနောက်တိုင်းဟင်းနေရပါရဲ့ချက်နည်းတွေ share ပေးတယ်ဆိုသူတို့ကတိတ်ဆိတ်ဝင်စားဘူးပေါ့နော်အခုကတော့ပြောင်းလဲလာတဲ့ပါပွင့်လင်းလာတဲ့ပါဒီစားလောက်တိုင်းတော်များမှာဆိုလဲဒီပီဇာတို့ဒီနောက်တိုင်းနှင်းချက်နီးတွေပဲဒီပြီးတော့စိတ်ဝင်စားရတယ်မဟုတ်လို့နီးရစားပေါ့နော်ဒီကိတ်မဟုတ်လို့နီးပါဆိုအရင်ကစိတ်ဝင်စားအခုဆိုရင်မဟုတ်လို့နီးရစားဆိုလုံအောင်စိတ်ဝင်စားလာပြီးတော့အလူငယ်များစုကလည်းဟိုအိမ်မှာစားချက်စားတာရှိရဲဒါပေမဲ့ဟိုကငွေကြီးနဲ့ထွက်စားတဲ့ delay ပေါ့နော်ဒီ international မှာတွေဒီမှာထွက်စားတဲ့ delay လေးတွေပို့ပြီးတော့ညားလာရဲဆိုတော့ဒီ professional chef နေနေလည်းဘာကြိုးကြီးစုရှိရဲဆိုတော့ကိုဘယ်လိုပြောမလဲကိုရချက်ခါကျရင်အစ်တနေချင်ရင်းနေပါတို့ကိုမိတ်ဆက်ခွင့်ရရတယ်ပြီးတော့သူစားသောက်ဆိုင်နေအနေနဲ့ကြတော့လေပို့ပြီးတော့စားသောက်ဆိုင်နေပို့များတယ်ဒါပေမဲ့လူကမလျော့ပါဘူးစားသောက်ဆိုင်တိုင်းမှာလူကအပြည့်ဖြစ်နေတာပေါ့နော်အဲ့လိုမျိုးလေး trend လေးတော့အစ်စ်ပြောင်းလာတယ်လို့မြင်ပါရောက်ခဲ့ရှင
်မချိုဝီတို့လိုမျိုး professional ချက်တဲ့လူတွေလည်းအများကြီးပေါ်လာတာကိုကျွန်တော်တို့သတိထားမိတယ်လေဆိုတော့ပြန်ဆန်မှုတွေလည်းများလာသလားအဲ့ဒီပြန်ဆန်မှုတွေကရောဟိုဘယ်လိုအကျိုးဖြစ်ထွန်းစေသလဲဟိုတယောက်နဲ့တယောက်ဟိုဘောစင်ကဲစင်ကဲကောင်းအောင်ဖြစ်ပေါ်လာစေသလားဘလို့များအကျိုးဖြစ်စေသလဲဒီပြိုင်ဆိုင်မှုတွေများလာတဲ့အပေါ်မှာ
ဟုတ်ကဲ့ဟိုကခုတော့လက်ရှိပေါ့နော်ဝီရိုဒီမှာဒီမှာဒီမှာလဲဒီ celebrity chef ပေါ့နော်ဒီဟင်းချက်တဲ့သဘောမူတွေအများကြီးပေါ်လာပါတယ်ဒီ MRTV4 တို့ We are MTV ပေါ့လို့ညောင်းဝစီမှာပဲအများကြီးရှိတယ်ဒါပေမဲ့ဟိုဝီပြောချင်တာဟိုပြိုင်ဆိုင်မှုများတယ်ဟိုရေတော့ကိုယ်ကမဆိုးလို့ဘူးပေါ့နော်ဒါဟင်းချက်မှားမှားတွေပဲပေါ့နော်အားလုံးကလည်းဆိုတော့ကိုအားလုံးနဲ့လည်းရင်းရင်းနှီးပါတယ်ဒီအကုန်လုံးကဒီတိုင်းဝင်းရဲ့သေးသေးလေးပဲအများကြီးလည်းမရှိဘူးဆိုတော့လေဟိုပြပေါ်လာတဲ့လူလည်းငင်းနဲ့လက်သေးခေါ်လဲဟိုသူတို့သိကြတာရှိတယ်ကိုပြောပြတယ်အဲ့လိုပေါ့အပြန်လှန်ကူညီတဲ့သဘောပါဆိုတော့လူများလာလေဒီ community ကပုံများလာလေပို့ပြီးတော့ဘယ်လိုပြောမလဲကိုယ်အတွက်အကျိုးရှိတယ်လို့မြင်ပါတယ် event တွေပါလုပ်တယ်ဆိုရင်လည်း event တွေကပေါ့ဆိုဒီ service share ပြီးတော့သုံးပြီးတော့သူတို့ချက်ရင်သူပစ္စည်းတွေပို့ပြီးရောင်းရတယ်သူပိုတိရေသူကလက်ခံလာရဆိုတဲ့ဘောဆိုတော့ကိုရီအတွက်ဒါအများကြီးကြိုးရှိရုံမြင်ပါရေပေါ့နော်ဟုတ်ကဲ့
နောက်တစ်ခုကလေဟိုဟိုစိတ်ဝင်စားစရာကောင်းတဲ့တစ်ခုကအခုမြန်မာနိုင်ငံမှာစောစောကမချူဝီပြောတော့တဲ့ထဲမှာလည်းပါပါတယ်စားတောက်ဆိုင်တွေလည်းများလာတယ်အထူးသဖြင့်အနောက်တိုင်းနဲ့ပတ်သက်တဲ့အစားအစာတွေပို့ပြီးတော့မြန်မာလူထုကြားမှာမျက်စိအမြင်ကျလာတယ်လည်းပါမှာပေါ့နော်နောက်ဒီသတင်းမီဒီယာပွင့်လင်းမှုတွေပါနေကြောင်းလဲဒီဟိုအီတလီမှာစားနေတဲ့အစာကိုကအခုချက်ချင်းမြင်ပြီးတော့ချက်ဆန်းကြည့်လို့ရတယ်သွားစားလို့ရတဲ့အနေအထားဖြစ်နေတော့ဆိုင်နေလဲအလွယ်တကူရှိလာပြီဆိုတော့လေ ဆိုတော့
ဟုတ်ကဲ့ဟုတ်
အဲ့လိုမျိုးဟိုစားတောက်ဆိုင်နေ restaurant နေသူတို့အဲ့လိုမျိုးဟိုမျိုးစုံပေါ့နော်ဖွင့်ကြတယ်မြန်မာပဲဖြစ်ဖြစ်နိုင်ငံတကာစားတောက်ပဲဖြစ်ဖြစ်ဖွင့်ကြပြီဆိုရင်ရောမတ်ချူဝီလိုမျိုးဒီ professional တွေရှိမှာရောအကြံဉာဏ်တောင်းတာတွေဟိုပေါ့ consult လုပ်တာမျိုးပေါ့နော်အကြံဉာဏ်တောင်းတာတိုင်ပင်တာမျိုးတွေရောရှိသလားဗျာ
ကိုအာကိုရှိပါတယ်ကိုဟိုဟာလေရှိရဆိုတာဝီးအော်ဒီကအဝီးရဒီမှာတီတီစီစီနေရှိရိုက်ကူးကြီးတွေရောပေါ့နော်ဟိုဝီးရောအဲ့လိုမျိုးတိတ်မလုတ်ပြီးလည်းမရှိဘူးရကြောင့်ဒီ restaurant ကိုလိုက်ပြီးတော့ဟာတိဖွင့်လာတော့သူလာဖိတ်တယ်သွားစားပေးတယ် review လုပ်ပေးတာပေါ့နော်ပိတ်သက်စီကိုပြန်ပြီး review လေးလုပ်ပေးတာမျိုးတော့ရှိရဲ့ဒါပေမဲ့အဲ့လိုပေါ့ဝီးလိုပဲ service ရပြီးဟို community တော်တော့ဘာလို့ဆိုရင်သူတို့ဒီတိဖွင့်နေစောင်းဆိုင်တော့မရအောင်သူတို့ constant လုပ်ပြီးတော့လိုက်ပြီးတော့ဟိုကူညီပေးတာမျိုးတွေရှိရဲ့ကိုအများကြီးပဲဟုတ်ကဲ့
မချိုကြီးကတော့အခုဒါ TV စီစဉ်နေလဲလုံနေတယ်စောက်တွေလဲရေးတယ်ဆိုတော့အများကြီးအလုပ်တရားတော့ရှုပ်နေတာမှမြင်တယ
်
အလိုမျိုးခန်းသားတွေပွဲတွေမှာဖိတ်ပြီးတော့ချက်ခိုင်းတာတွေအော်ဒါမာတဲ့ပုံစံမျိုးပေါ့နော်ဟို special order special order မာတာမျိုးတွေပါတယ်မျိုးတော့ရှိသလား
ဟုတ်ရှိပါတယ်ကိုအဲ့လိုမျိုးကတော့ဒါတော့ဟိုမရှိဘူးလဲတလွားတလွားတစ်ချိန်လောက်ကတော့ပုံမှန်ရှိတယ်ကိုဟုတ်တော့ event ကြီးကြီးရဲ့သူက event မှာခေါ်ပြီးတော့သူချက်ခိုင်းတာမျိုးပေါ့နော်ဒီတော့သူတို့ဟိုဘောနော်ပွဲတရာတို့ဘာလို့ဟိုခင်းနာပြီးတယ် live event တွေအကုန်လုံးသူကဘောနော်ဦးရောချိုးချက်ပေးထားရတယ်ပြီးတော့မှဟိုဒီမိုအနေနဲ့ cooking ဒီမိုနဲ့ချက်ပေးရမျိုးဘောနော်အဲ့လိုမျိုးကအခုတော်တော်ခက်စားတာခုနကဝီပြောခဲ့သလိုပဲတော်တော်ခက်စားတာဘာလို့ဆိုတော့ celebrity ရှက်ပြီးတော့သုံးချက်တယ်ဆိုရင်ပိတ်သက်ကလည်းပို့ကြည့်ရယ်ပြီးတော့လာစားရဲ့ဟိုဘောနော်ဟိုဒီ brand ကိုဘောနော်ပို့ပြီးယုံကြည်စေတယ်ဘောနော်ဒီ celebrity ရှက်ကိုယ်တိုင်က recommendation ပေးရယ်ဆိုတော့အဲ့တော့ကျတို့တော်တော်လေးလေးဟိုပေါ့နော်နှားကြရေပေါ့နော်ဟုတ်ကဲ့ဘူ
းမချူဝီရဲ့ဒီဟို website တို့ဒီ Facebook မှာတင်တဲ့ဟိုဒီ internet website ပေါ်မှာတင်တဲ့ချက်နှီးပြုံနှီးတွေဘယ်မှာရှာလို့ရသလဲဘယ်လိုမျိုးရယူနိုင်သလဲဆိုတာလေးရောပြောပြလို့ရမလား
ဟုတ်ကဲ့ဘူးဟောပေါ့နော်ခုလက်ရှိဒီ www.weefoodhouse.com မှာဒီချက်နှီးပေါ့နော်မျိုးချောက်ကြော်လို့ရှိပါတယ်ကို website မှာကျတော့ပုံနေရောအစစ်စင်ပေါ့နော်အားသေးချာကြည့်လို့ရမယ်ပြီးတော့နောက်တစ်ခုကတော့ဒီ we food out ဆိုပြီးတော့ WUTYEFOODHOUSE ပေါ့နော် we food out ဆိုပြီးတော့ဒီ Facebook မှာရိုက်ချက်ပြီးတော့ဒီ page မှာလည်းဒီရိုက်ချက်ကြီးကြီးအများကြီးတင်ပြထားပါတယ်ဟုတ်ကဲ့
မချိုဝီကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
အော်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဟုတ်ကဲ့
ပတ်စင်စီဝိုင်းကန်တာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့သောရအဆုံရင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ရပါမယ်ကိုအောင်အစီအစဉ်တင်ဆက်ထားပါတယ်ရှင
်ပတ်စင်စကူဒီဇိုင်းအတူအအဓိကကတော့ဒီပကြီးဘာသာရက်တွေရဲ့တပ်ပုံတွေရဲ့အထူးသဖြင့်ဒီပကြီးအာနဲ့ပတ်သက်တဲ့အစားတွေအကုန်လုံးပေါ့နော်ဒီပူလေးကီရောနောက်တော့တခြားကျန်တဲ့ sign board ပကြီး design line တွေတန်းအကုန်ဆွဲစုံပေါ့နော်ဆွဲစုံပေါ့သူအဲ့တော့တော့ဟိုတက်ခဲ့တော့တော့ကျောင်းကဒီလိုမှအဲ့ကျောင်းတခြားမှရှိပြတာ
ဟိုကိုမျိုးကဒီ graphic နဲ့ပတ်သက်ပြီးတော့အခုအလုပ်လုပ်နေတာပေါ့လေဆိုတဲ့အခါကျတော့ကိုမျိုးကဒီကျောင်းမှစတဲ့တုန်းကရောဒီ graphic ဘာသာရပ်ကိုဘာကြောင့်ရွေးရတာလဲခင်ဗျအ
မှန်တကယ်ကစတဲ့တော့တော့ပကြီးကျောင်းတက်တာပေါ့နော်ဒီ fashion graphic design line ကိုလမ်းမူတည်ရွေးချက်မရှိဘူးဘာလို့ဆိုတော့နောက်ကဒီအစင်းနယူးယောက်ရဲ့အခြေအနေရဲ့နောက်တော့ကိုရောက်တဲ့နေရာဒေသအခြေအနေရဲ့ကြည့်လိုက်တော့စီးပွားရေးတွေကဟိုအခြေအနေတွေမျိုးဖြစ်နေဆိုတော့နှစ်နှစ်လောက်တက်ပြီးတော့အချိန်မှာကောင်ဆယ်လာကသူကအကြံဉာဏ်ပေးရတယ်ဆိုတော့အမှသူကဒီဟာကိုတလင်းစိတ်ဝင်စားရဆိုလို့ရှိရင် fashion engineering design line ကိုပြောင်းကြည့်ပါလားပြီးတော့အဲဟိုကိုမျိုးကလည်းငယ်ငယ်လုံးဝအဖေစာပုံတွေတိုင်းမှာလည်း design နဲ့ပတ်သက်ပြီးကြည့်ပြီးဆိုတော့ graphic design နဲ့စိတ်ဝင်စားသွားတာလည်းပါတော့ပေါ့နော်
ဟုတ်ကဲ့ဆိုတော့ဒီ graphic design ကိုဒါဟိုးတုန်းကလည်းပဲဒါကိုကနည်းနည်းတိမိတွေးမိရှိတဲ့အခါကျတော့ဟိုကျောင်းမှာတကယ်တမ်းဟိုဟိုတက်ပြီးတော့လေ့လာတဲ့အခါကျတော့ပို့ပြီးတော့အထောက်အကူဖြစ်လာ
။ဟောအများကြီးဖြစ်သွားတယ်။အများကြီးဖြစ်သွားဆိုကိုမသိတဲ့ဟို line တွေအများကြီးထွက်လာတာပေါ့။ရင်တော့ကိုပြီကိုရွာနေဒီဟိုရောက်လာတဲ့အချိန်မှာတော့ graphic design ဆိုတော့တမျိုးပဲရှိတယ်သူထင်တာပေါ့။ဆိုတော့ဒီရောက်တော့ graphic design တွေအများကြီးဖြစ်နေတယ်။အများကြီးဖြစ်တော့အဲ့ကိုမျိုးဟိုလာနည်းနည်းလောက်တက်ပြီးဟိုကျောင်းက၄နှစ်တက်မှာဆိုတော့နောက်ထပ်နည်းနည်းကျန်သေးတယ်ပေါ့နော်ဆိုတော့အဲ့ဒီအချိန်မှာဘာသာရပ်တူးယူလိုက်တဲ့အထဲမှာသူကပါပါလာလို့ဆိုတော့ fashion engineering design line အထဲမှာ fashion graphic design နောက်တော့ fashion အဲ့ဒီဟိုနည်းပတ်သက်တဲ့ဟိုဟာပေါ့ jewelry fashion နဲ့ပတ်သက်တာဒီဒီများသောအားဖြင့်အဲ့ဒီလက်ဝတ်ရတနာနဲ့ပတ်သက်တဲ့ဟာတွေကိုလက်ပစ္စည်းလုပ်တာအဲ့ဒါတွေကအကုန်ရောပါလာတာ ပါလာဆိုတော့ graphic line เนี่ยအများကြီးကိုကွဲထွက်သွားတယ်။ကိုယ်လက်နဲ့ရေးတဲ့ graphic design line computer ရေးတဲ့ graphic design line ဆိုတော့အမျိုးစုံထွက်လာတာပေါ့နော်။ဆိုတော့အဲ့ဒါကြီးကတကယ်ကိုကောင်းတဲ့ဟိုလိုရွေးလိုက်တာလမ်းရွေးလိုက်တာမှန်တယ်လို့ပြောရမှာပေါ့လေ။ဆိုတော့ကွန်ပျူတာအဲ့ဒီကြားထဲမှာပဲအကုန်လုံးကကနနာတိသွားတော့ဟောလို့ငါတို့တွေအမြင်ချင်းချင်းလေးနဲ့မှနေခဲ့တဲ့ graphic design ဆိုတာဒီအပြင်ရောက်တော့ graphic design เนี่ยအမျိုးစုံတွေကွဲထွက်လာတာဟာကြီးကကိုယ်လည်းထိတွေ့လဲရပါတော့။
ဟုတ်ကဲ့ဟိုကိုမျိုးလေးလာခဲ့တဲ့ graphic design အကြောင်းကိုနည်းနည်းရှင်းပြပါလား
အဲလေးလာခဲ့တဲ့ graphic design ကပထမဆုံးအဲ့ဒီခေတ်ကကိုမျိုးကျောင်းတက်တဲ့အချိန်မှာတော့ဒီ digital line တွေကပေါ်ပေါ်သေးတဲ့အချိန်ပေါ့နော်ပေါ်ပေါ်သေးတဲ့အချိန်ဆိုတော့သူတို့ကဒီဟို computer နဲ့ canvas နဲ့ရေးရတယ်အဲ့ဒီ computer လေးတွေမှာမိလေးထည့်ပြီးတော့အဲ့ဒီရေးထည့်အဲ့ဒီပုံမှန်ပြရရေးတဲ့အချိန်တိုင်းပေါ့အဲ့ဒီခေတ်တွေဒါပေမဲ့အဲ့ဒီမှာသူကပါတယ် check နေလားဆိုတော့သူ graphic ဆိုတဲ့သဘောကိုသူကဟိုအများကြီးပေါ်တော့ definition ထုတ်တော့ခါကြတော့လွယ်လင်းတကူသူပြောမှဆိုလို့ရှိရင်တော့ဒီ main graphic line တကူကြီးတော့မှဆိုလို့ရှိရင်ဟိုအနီးဝေးအကွာဝေး user perspective အဲ့ဒီဟာကြီးအယူအဆကြီးအကုန်လုံးကထည့်ပြီးတော့စဉ်းစားပြရတယ်ဆိုတဲ့ idea ရဲ့နောက်ပြီးတော့ဒီ PC control PC ပဲဖြစ်စီဒီစီးပွားရေးလုပ်ငန်းနိုင်ငံရေးလုပ်ငန်းဒီ political sign board တကူကဒီ design လေးလည်းအဲ့ဒီ design ပေါ်အခြေခံပြီးတော့ကိုကဟို blue balance ကိုအယောင် balance ထားရတယ်နောက်တော့စလုံးနဲ့ပုံနဲ့အတွဲမဲ့ balance ထားရတယ်။အဲ့ဒီဟာတွေပါအများကြီးကိုကကနနတွေကွဲထွက်လာတာ။ဒါဆိုပမာပြီးမှကိုတီးခဲ့တက်ခဲ့တယ်ကဆိုတဲ့ဟာတွေကနေဘာမှမဆိုင်ဖြစ်သွားတာလေ
။ကိုမျိုးကဒီအင်ဂျီတွေအပေါ်မှာရေးတဲ့ဒီပုံတွေစာသားတွေအတွက်ဒီ fashion design ကိုလေ့လာခဲ့တာပေါ့လေ။ဆိုတဲ့အခါကျတော့ဒီလိုလေ့လာပြီးတဲ့နောက်မှာဒီလုပ်ငန်းကွင်အတွက်ကောအဆင်ပြေရလားခင်ဗျာ။
အဆင်ပြေတယ်အဆင်အများကြီးပြေတယ်ဘာလို့အဆင်အများကြီးပြေလဲဆိုတော့အเจ้าမှာတက်ခဲ့တုန်းကစာရွေးကအများဆုံးရယ်နောက်တော့လက်တွေ့ကတော့နည်းနည်းပေါ့နော်သူကဟိုနည်းနည်းဟိုဒီဟိုဟာလက်တွေ့လုပ်တဲ့အခါလုပ်ခံလေးတဲ့မှာစာသင်ခန်းထဲမှာလောက်ရတဲ့အတွေ့အကြုံလေးနည်းနည်းဒီလောက်ပဲရတာတကယ်ကအเจ้าနဲ့ပြီးတော့ပွဲရတော့96နဲ့96ခုနှစ်ရည်ပွဲရပြီးတဲ့နောက်ပိုင်းလုပ်ငန်းဝင်လဲစဝင်ရောစဝင်တော့မှကိုကတော့အတွေ့အကြုံရှိတဲ့ဟာတွေဟို size လေးလာတာပေါ့နော်လေးလာတော့မှစပြီးလက်နဲ့ရည်တဲ့ဟုတ်ကဲ့အင်ဂျီဇိုင်းလမ်းအရင်ရောက်တယ်ရောက်ရင်လည်းအဲ့ဒီမှာအကြောင်းနဲ့ပတ်သက်တာတစ်နှစ်လောက်လုပ်ပြီးတော့အကြောင်းနဲ့ပတ်သက်တာတွေဘလို့ဘယ်ငါကြီးပြေအောင်လည်းမသိဘူးဆိုတော့ရှာရင်းဆိုင်နဲ့ပထမကအဲကုမ္ပဏီပြီးတော့ဒုတိယကုမ္ပဏီမှာဝင်လဲဝင်ရောသူကကလေးအင်ဂျီဒီဇိုင်းလမ်းကနေအရွယ်အလက်အချိန်အဲ့ဒီပတိရောက်သွားတော့အဲ့ဒီမှာကွန်ပျူတာရဲ့နောက်ပြီးတော့ဟိုဘလို့အများသောအဖြစ်ဒီဟိုဘောနော်ဒီကွန်ပျူတာတက်ကနိုလော်ဂျီပေါ်လာတာပေါ့လေဒီဂျစ်တယ်လိုင်းအဲ့ဒီ digital line ပေါ်ပြီးတော့အဲ့ digital line အပြင်မှာသူကတခြားခုနပြောတဲ့ဒီဟိုဟာပေါ့ software update လုပ်တဲ့ဟာဒီ indie design ကိုကြည့်ပြီး india free india ပါပုံစံမျိုးနဲ့ဟောဖြစ်လဲဆိုတော့အနောက်အမှာကျတော့မှအเจ้าမှာတင်ခဲ့တာရတာဒီပါအဲ့မှာပို့ပြီးတော့လက်တွေ့ကိုအသုံးချပြသွားတာပေါ့နော
်ကိုမျိုးတို့အเจ้าစတဲ့တုန်းကတော့ဒါဟိုတိတ်ပြီးတော့ computer rights လုပ်ပြီးတော့တင်ခဲ့ရတာမဟုတ်ဘူးနောက်ပိုင်းကျတော့နီးပညာတွေထွန်းကားလာတဲ့ computer တွေနဲ့ပုံဆွဲတာတို့ကိုဒီဇိုင်းဆွဲတာတို့တွေဘာကြီးလှုပ်လာတဲ့အခါကျတော့အဲ့လိုအခုအပြောင်းကာလမှာရောအခက်အခဲတွေဘာကြီးရှိခဲ့လား
ပထမတော့အခက်အခဲကတော့ရှိတယ်ရှိတော့တခုတော့တစ်ပတ်ကလည်းဘာကောင်းသွားလဲဆိုတော့ဒီအော်တိုမဟိုခစ်ကိုမရောက်ခင်ချိန်မှာကိုကမန်နျူရယ်ခစ်ကိုပြီးလိုက်တဲ့အခါကျတော့အဲ့မန်နျူရယ်ခစ်ကအားသာချက်ကအများကြီးပါဆိုတော့ဟိုကိုမျိုးတက်ခဲ့တဲ့ကြောင်းမှာကျတော့ဒီတက်ပုံနေတာတက်ပုံတော့ယူအပ်တင်ရဆိုတော့အပြူမဲဆိုလို့ရှိရင်လည်းအဲဒီကာကမီကယ်စီတက်ပြီးတော့အဟိုဒီအမောင်ကန်းထဲမှာကိုကကူးကဆေးရတယ်ရေသေးတဲ့ဆေးပါးလေးဆေးတိတ်ဆေးအိတ်ဆေးစက်တွေပြန်ရတယ်တက်တယ်ပေါ့နော်နောက်ပြီးတော့ဒီကာလာဆိုလို့ရှိရင်လည်းဖလင်း negative တွေမှာ CN point ကြီးတွေမျိုးမျိုးခွဲပြီးတော့ဘယ်လိုမျိုးကိုကအမောင်ကန်းထဲမှာဘယ်လိုလဲအဲ့ဒီဟာတွေတက်သွားဒီ digital line back ရောက်လာတဲ့အခါကျတော့အဲ့ဒီဖလင်းခေတ်တွေလို့ဘယ်လိုမျိုးကူးကဆေးရတဲ့ခေတ်ကိုမဟုတ်တော့လုံးဝအမောင်ကန်းတွေကိုဝင်စရာမလိုကြတော့ဆိုတော့ဖြစ်သွားတဲ့ခါကျတော့အဲ့ဒီရဲ့အားသာချက်နဲ့ဒီဘက်ကို line ကူးတဲ့ချိန်မှာကျတော့ computer ကတော့ဘာသာငါကတော့ဟိုဒီ software တစ်ခု operate လုပ်တဲ့အချိန်အဆင်ပြေတာပဲဆိုတဲ့ဟာနဲ့ခုနပြောတဲ့ let me မှာကိုရေးခဲ့တဲ့ဟိုဘာမလဲလက်နဲ့ဖန်တီးခဲ့တဲ့အတွေးတွေနဲ့ဆိုတော့အများကြီးဟိုအရှိကိုရောက်သွားတယ်ရောက်သွားတော့သူကမှားရတယ်ပြန်ဖြတ်လို့ရတာဟုတ် and တခုလုပ်ခဲ့ပြီတော်တော်များများတော့ဖြစ်တယ်ဆိုတော့ဟိုတော်တော်လေးဟိုတော့ဟိုဘယ်လိုလဲ TV ကောင်းနေတာကျတော့ let me မှာလက်နဲ့အသုံးပြုခဲ့တဲ့အဲ့အတွေ့အကြုံတွေပါရင်လည်းဒီကိုကိုကကြုံခဲ့တဲ့ခေတ်ဖြစ်တဲ့ခါကျတော့ဟိုအများကြီးအားသာပြီးတော့ပူပေါင်းမှုရတာပေါ့နော်ဆိုတော့ကွန်ပျူတာကအခက်ခဲဆိုတော့ဟိုပထမတစ်ချက်ကတော့ software ကိုကိုကတော့နည်းနည်းမြေစမ်းခင်းမျိုးတည်အောင်တော့အရင်ဆုံးတော့နည်းနည်းတော့တလားနလားတန်ပြီးတော့ကိုကတော့ဟိုနည်းနည်းကြည့်ညောင်းတော့အရင် နေလာကြည့်ရတာပေါ့လေပြီးသွားတော့သူ့လမ်းကြောင်းမှာရောက်တော့အလုပ်ကနေပဲပို့ပြန်တင်သွားပါလုံးလုံးရင်းနဲ့တင်သွားလုံးလုံးနဲ့တင်သွားနေအဲ့လိုပဲသူကဘယ်လိုဒီကွန်ပျူတာနိုင်တော့ကိုယ်နဲ့စဉ်းစားနေနေဖြစ်လာတာ
သူရဆုံးနေအမေရိကန်တခွင်အစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်
အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။အမေရိကန်ဒုသမရမိုက်ပန့်စ်မကြာသေးခင်ကသွားရောက်ခဲ့တဲ့အရှေ့အာရှနဲ့ပစိဖိတ်ဒေသခီးစဉ်တွေကအင်ဒိုနီးရှားနိုင်ငံကိုရောက်ရှိစဉ်အတွင်းသူဟာအရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံအတွင်းဝန်များရုံးကိုသွားရောက်ပြီးတော့အတွင်းမှုချုပ်လေလောင်မင်းနဲ့ခေတ္တတွေ့ဆုံခဲ့ပါတယ်။အာဆီယံအသင်းကြီးတည်ထောင်တာနှစ်90ပြည့်မြောက်ခဲ့တဲ့အပေါ်မှာဒုသမရပန့်စ်ကဂုဏ်ယူကြောင်းအာဆီယံအတွင်းဝန်များရုံးမှပြောကြားခဲ့ပါတယ်။ဒါပြင်အာဆီယံနဲ့အမေရိကန်ကြားရေရှည်ပူးပေါင်းဆောင်ရွက်မှုနဲ့အရေးပါပုံတွေကိုလည်းသူကမှတ်ချက်ပြုပြောကြားခဲ့ပါတယ်။အခုနှစ်ဟာအမေရိကန်နဲ့အာဆီယံတို့ကြားတန်တမာဆက်ဆံရေးနှစ်40ပြည့်မြောက်ခဲ့ပြီဖြစ်ကြောင်းကျွန်တော်တို့ကြားဆက်ဆံရေးကအာဆီယံအတွက်ရောအမေရိကန်ပြည်ထောင်စုအတွက်ပါတန်တမာရေးရရစီးပွားရေးအရသာမကအမျိုးသားလုံခြုံရေးအတွက်လည်းကြိုးရှိခဲ့တယ်ဆိုတာတန်တရားဖြစ်ဖို့မလိုဘူးလို့သူကပြောကြားတော့ပါတယ်။ဒါပြင်အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ဦးဆောင်မှုအောက်မှာအမေရိကန်ပြည်ထောင်စုအနေနဲ့အာဆီယံနိုင်ငံတွေနဲ့အတူမဟာဗျူဟာကျတဲ့အကျိုးတူဆောင်ရွက်မှုတွေအားကောင်းလာစေဖို့နဲ့ဆက်ဆံရေးပုံမှန်ခိုင်မြဲစေဖို့အတွက်ခြေလှမ်းတွေကိုစတင်လှုပ်ဆောင်နေပြီဖြစ်တယ်လို့လည်းသူကပြောပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့အာဆီယံနဲ့ဆက်ဆံရေးအပါအဝင်အာရှပစိဖိတ်ဒေသတစ်ခုလုံးကိုတန်ဖိုးထားတယ်ဆိုတာကိုထင်ဟပ်ပြသတဲ့အနေနဲ့သမ္မတဒေါ်နယ်ထရမ့်ဟာလာမယ့်နိုဝင်ဘာလကျရင်ဖိလစ်ပိုင်နိုင်ငံမှာကျင်းပမယ့်အမေရိကန်အာဆီယံထိပ်သီးညီလာခံနဲ့ရှေ့အာရှထိပ်သီးညီလာခံတွေကိုတက်ရောက်သွားမှာဖြစ်တဲ့အပြင်ဗီယက်နမ်နိုင်ငံမှာကျင်းပမဲ့အာရှပစိဖိတ်ဒေသစီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ဝင်နိုင်ငံများ APEC ထိပ်သီးဆွေးနွေးပွဲကိုလည်းတက်ရောက်မှာဖြစ်တယ်လို့ဒုသမပန့်စ်ကပြောပါရယ်စီးပွားရေးဆက်ဆံမှုတွေအားကောင်းလာအောင်လုပ်ချင်အဖြစ်အမေရိကန်ပြည်ထောင်စုနဲ့အာဆီယံအဖွဲ့ဝင်နိုင်ငံတွေအနေနဲ့အလုပ်အကိုင်းပေါ်ကျော်ဝါမှုနဲ့တိုးတက်မှုတွေကိုအရင်တစ်ခါမှမကြုံဘူးတဲ့နီလန်းတစ်တွေနဲ့မြင့်တင်ဆောင်ရွက်သွားနိုင်မှာဖြစ်ပါရယ်အမေရိကန်ကုမ္ပဏီတွေအနေနဲ့အာရှကတခြားနေရာတွေမှာတက်အာဆီယံအဖွဲ့ဝင်နိုင်ငံတွေအတွင်းမှာယင်းဤမြုပ်နှံမှုတွေပိုလှုပ်ဆောင်နေပြီးတော့အာဆီယံဒေသတွေမှာအမေရိကန်နိုင်ငံရဲ့ယင်းဤမြုပ်နှံမှုကဒေါ်လာ284ဘီလီယံလောက်ရှိပါတယ်။ဒါဟာအိန္ဒိယ၊တရုတ်၊ဂျပန်နိုင်ငံသုံးခုပေါင်းမှရှိတဲ့အမေရိကန်ရဲ့ယင်းဤမြုပ်နှံမှုထက်ပိုများပါတယ်။ဒီလိုသားရဝါပြောမှုကိုကာကွယ်ဖို့နဲ့ဆက်ပြီးတော့ဖွံ့ဖြိုးတိုးတက်နေစေဖို့အတွက်ကမ္ဘာလုံးဆိုင်ရာလုံခြုံရေးကိစ္စရပ်တွေမှာအမေရိကန်ပြည်ထောင်စုအနေနဲ့အာဆီယံနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုနှစ်ဆတိုးမြှင့်လှုပ်ဆောင်သွားမှာဖြစ်တယ်လို့ဒုသမရပန့်စ်ကပြောပါတယ်။စီမင်းဒီအပေါ်အခြေခံတဲ့အမိန့်တွေကိုထိန်းသိမ်းဖို့တရားဝင်လွတ်လပ်စွာကုသရောင်းဝယ်မှုတွေဖြစ်ပေါ်လာဖို့နဲ့အငင်းပွားမှုတွေကိုငြိမ်းချမ်းစွာနဲ့တဏ္ဍာရေးနည်းနဲ့ဆုံးဖြတ်တာတွေကိုအားပေးပြီးတော့တောင်တရုတ်ပင်လယ်တွင်ငြိမ်းချမ်းရေးနဲ့တည်ငြိမ်မှုကိုမြင့်တက်ဆောင်ရွက်နိုင်ဖို့အတွက်ကျွန်တော်တို့အနေနဲ့အာဆီယံအဖွဲ့နဲ့အတူအနီးကပ်လက်တွဲလှုပ်ဆောင်သွားမှာဖြစ်ပါတယ်။အဲ့ဒီပင်လယ်ပြင်တွေအတွင်းနဲ့ကျွန်တော်တို့နိုင်ငံတွေကြားမှာငြိမ်းချမ်းရေးနဲ့သားရဝါပြောရေးကိုမြင့်တက်ဆောင်ရွက်တဲ့အနေနဲ့အမေရိကန်ပြည်ထောင်စုအနေနဲ့အာဆီယံနိုင်ငံတွေနဲ့အတူရင်မောင်တန်းပြီးတော့လှုပ်ဆောင်ခဲ့တာနှစ်ပေါင်း40ရှိသွားပြီဖြစ်တယ်လို့ဒုသမပန့်စ်ကပြောပါတယ်။ဒါ့အပြင်အမေရိကန်ပြည်ထောင်စုအနေနဲ့အာဆီယံအဖွဲ့ကြီးနဲ့အတူလက်ရှိရှိပြီးသားအခြေခံကောင်းတွေပေါ်မှာဆက်လက်တည်ဆောက်ပြီးနောက်လာမယ့်နှစ်90မှာအခုထပ်ပိုပြီးအောင်မြင်မှုတွေရရှိအောင်လှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းဒုသမပန့်စ်ကပြောကြားသွားကြောင်းပါခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြလို့ပြပါပြီ။
အခုထုတ်လွှင့်ခဲ့တဲ့အစီအစဉ်ဟာအမေရိကန်အစိုးရရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးအပ်ပါရစေ။အခုတော့သတင်းအကျဉ်းချုပ်ကိုကိုစုံဝင်းလိုက်ကြီးညာပေးပါမယ်ရှင်
။မြောက်ကိုရီးယားရေကိုကင်တွယ်ဖြစ်ရှင်းတဲ့နေရာမှာစီရေးအရာလှုပ်ဆောင်မဲ့ကိစ္စလဲပါဝင်တယ်လို့ပြောကြားပြီးရပိုင်ကြမှာပဲ။သမ္မတဒေါ်နယ်ထရမ့်ကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်းဦးနဲ့တွေ့ဆုံမယ်လို့အင်္ဂါနေ့ကပြောကြားလိုက်ပါတယ်။ကင်ဂျွန်းဦးနဲ့တွေ့ဆုံမှုအခြေအနေပေးရင်သူတွေ့ဆုံမှာဖြစ်ကြောင်းအဲ့လိုတွေ့ဆုံမှုမကန်တဲ့အခြေအနေတွေဖြစ်ဖို့တော့လိုအပ်တဲ့အကြောင်းဘလုံးဘတ်သတင်းဌာနနဲ့ပြုလုပ်တဲ့မင်းမြန်ကန်အတွင်းသမ္မတထရမ့်ကတင်ရလေးမှာပြောကြားခဲ့တာဖြစ်ပါတယ်။မေလ၁ရက်နေ့မှာကြာရောက်တဲ့မေဒေးကမ္ဘာအလုတ်သမားနေ့အထိမ်းအမှတ်အဖြစ်နဲ့အမေရိကန်ပြည်ထောင်စုအပါအဝင်ကမ္ဘာတဝန်းမှာဆန္ဒပြပွဲတွေကျင်းပခဲ့ကြပါတယ်။ပြင်သစ်တူရကီအပါအဝင်ရုရှားနိုင်ငံတို့မှာဆန္ဒပြပွဲတွေကျင်းပခဲ့ကြပါတယ်။အာရှတိုက်အတွင်းမှာလည်းမေဒီနေ့အခမ်းအနားကျင်းပတာမှာမြန်မာနိုင်ငံမှာလည်းအလုတ်သမားအခွင့်အရေးနဲ့ပတ်သက်တဲ့ဆွေးနွေးပွဲတွေပြုလုပ်ခဲ့ကြပါတယ်။ကမ္ဘောဒီးယားနဲ့ဖိလစ်ပိုင်နိုင်ငံတွေမှာလည်းမေဒီနေ့အခမ်းအနားတွေကိုကျင်းပခဲ့ကြပါတယ်။ဒီမေဒီနေ့အခမ်းအနားကိုဝါရှင်တန်ဒီစီမှာကျင်းပတာမှာတော့ထောင်နဲ့ချီတဲ့ပြည်သူတွေဟာအင်ဖြူတော်ရှိရာကိုချီတက်ခဲ့ကြပြီးတော့ရုပ်ောက်ပွဲမက်ဆေ့စီယုံစဉ်ကာလကသမ္မတဥဘာမအတုံးပြုခဲ့တဲ့ Yes We Can ဆိုတဲ့ဆောင်ပုဒ်ကိုကြွေးကြော်ခဲ့ကြပါတယ်။အလုပ်ငန်းတချို့လည်းမေဒီနေ့အထိမ်းအမှတ်အဖြစ်နဲ့ပိတ်ပေးခဲ့ပါတယ်။ ဘယ်လ်ဂျီယံနိုင်ငံဘရဆဲမြို့မှာရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာဒီကနေ့အင်္ဂါနေ့မှာ EU ဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်တက်စ်နဲ့တွေ့ဆုံမှာဖြစ်သလို EU နိုင်ငံကြားရေးနဲ့မူဝါဒလုံခြုံရေးဆိုင်ရာအကြီးအကဲလည်းဖြစ်ဥရောပကော်မရှင်ဒုက္ခတာလည်းဖြစ်တဲ့ဖက်ဒရီကာမိုဂရီနီနဲ့တွေ့ဆုံမှာဖြစ်ပါတယ်အဲ့နောက်မှာတော့ဒီမေလ၂ရက်နေ့မှာပဲဘယ်လ်ဂျီယံပြင်ဖိလစ်ပိန်းနဲ့လည်းတောင်ဆန်းစုကြည်တွေ့ဆုံမယ်လို့ဆိုပါတယ်ခင
်ဗျတရင်ချင်းချုပ်ကိုကိုဇော်ဝင်းလိုက်တင်ညာပေးခဲ့တာပါဒီမနေ့အစီအစဉ်ထုတ်လို့ရမှုကမိုက်အင်ဂျင်နီယာဖြစ်ပြီးအင်ဂျင်နီယာကတော့ကေဗင်ဖောလ်ဖြစ်ပါတယ်ဒီမှာရှားဖုံပါဒီမနေ့အစီအစဉ်ကိုတာဝန်ယူတင်ဆက်ပေးခဲ့တာပါ VOA American တန်အင်္ဂါနေ့မနေ့ဖက်မြန်မာဘာသာအစီအစဉ်ကိုမနေ့6နိုင်ကနေ9နိုင်အထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်အင်္ဂါနေ့ညနေခင်းထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကတော့ line meter 16 19နဲ့ 25 တို့ကနေဖန်ယူနားဆင်နိုင်ပါတယ် VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.